Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ22ရက်တောက်ကြနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျွန်မရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်မှာတောက်ကြနေညာပိုင်းသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အတိမတ်ပြုတယ်ဆိုတော့အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂထွေထွေညီလာခံကပယ်ချတဲ့ဆုံးဖြတ်ချက်တည်းကမင်းကချမှတ်လိုက်ပါတယ်မြန်မာနိုင်ငံနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုဟောင်းဗိုလ်ချုပ်ဝမောင်ဆိုးကိုအမေရိကန်ဆိုရကတန်းခတ်လိုက်တဲ့ပုံမှာအမေရိကန်အောက်လွတ်တော်ဒီမိုကရက်ပါတီအမတ်များအဖွဲ့အကြီးကဂျိုးခရော်လီကကြိုဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ကောင်းပါပြီရှင်သတင်းတွေပြီမှာတော့အဖန်ခံထားရတဲ့ writers သတင်းတော်တို့ဟာကုလသမဂ္ဂကိုဘာသတင်းအချက်အလက်မှပေးပို့ခဲ့တာမျိုးမရှိဘူးလို့ကုလသမဂ္ဂတာဝန်ရှိသူတွေကငင်းဆိုလိုက်တဲ့အကြောင်းနဲ့အတူနားဆင်ကြရမှာက
အဲ့ဒါကြောင့်မလို့2018 January 22ကစပြီးတော့လက်ခံလို့ရပြီလို့ဆိုတာဒါပေမဲ့ပြန်လာဖို့ကြတော့ဒီ voluntary repatriation ဖြစ်တဲ့အတွက်ကြောင့်သူတို့လာကျင်တဲ့လူကလာကျင်ပါတယ်ဆိုမ
ှပြန်လည်နေရာချထားရေးဖုန်ဖြူရဲ့ကော်မတီဒုဥက္ကဋ္ဌဒေါက်တာဝင်းမြအေးပြောသွားတာပါပြည်စုံကိုတည်င်းနဲ့ပြီးမှနားဆင်ကြပါမယ်ဒါအပြင်ခက်ခဲတွေကြားတဲ့ကကချင်းစစ်ဆောင်ဒုက္ခတွေတွေ့ဒီခရစ်စမတ်ပွဲတော်ဘလို့ကျင်းပကြတယ်လဲဆိုတာနဲ့ခရစ်စမတ်နဲ့နှစ်သက်ကူရသည်တချင်းတစ်ပုံနဲ့ပါဖျော်ဖြေပေးသွားမှာဖြစ်ပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကကန်ဟာပြည်နယ်မှာဒီကနေ့မနက်အစောပိုင်းကအေဂန်ဘုံခွဲတိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်6ယောက်ထပ်မံနဲ့သေဆုံးပြီးတော့အိတ်ဒေသကတပ်မတူပါဝင်လူ10ယောက်ဒဏ်ရာရရှိသွားတယ်လို့အာဖဂန်တောင်ဝန်ရှိသူတွေကပြောလိုက်ပါတယ်။ဘုံခွဲတိုက်ခိုက်သူဟာဖောက်ခွဲပစ္စည်းတွေတင်ဆောင်ထားတဲ့သူ့ရဲ့ Humvee စစ်ဖက်3 truck car နဲ့ MyWKI မှာရှိတဲ့ Yes Khan ကိုဝင်တိုက်ခဲ့တာဖြစ်ပါတယ်။ဒီမှာတဲ့ပေါက်ကွဲမှုကြောင့်အဲ့ဒီ Yes Khan နဲ့အနာကလူနေအဆောက်အုံတွေထိခိုက်ပျက်စီးသွားခဲ့တယ်လို့ဒေသခံရဲမှူးဆိုတန်မိုဟာမတ်က VOA ကိုပြောပါတယ်။Yes Khan ကိတ်မှာရှိတဲ့လုံခြုံရေးတွေကအဲ့ဒီကီလိုဂရမ်3000လောက်ရှိတဲ့ဖောက်ခွဲပစ္စည်းတွေတင်ဆောင်ထားတဲ့ဒီ truck car ကိုတနက်နဲ့ပြစ်ပြီးတားဆီးခဲ့မိ့ဖောက်ခွဲသမားဟာဒုတိယဂိတ်ကိုရောက်အောင်သွားနိုင်ခဲ့ပြီးတော့အဲ့ဒီမှာဖောက်ခွဲခဲ့တာဖြစ်တယ်လို့သူကစက်ပြောပါတယ်။ဒါလိုပဲအဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောပါတယ်။ကန်ဒါဟာပြည်နယ်နဲ့ဟယ်မန်ပြည်နယ်တွေမှာမကြသေးခင်ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေအတွင်းမှာတာလီဘန်တွေဟာ Humvee စစ်ဖက်3 truck car တွေကိုတင်ယူသွားခဲ့ပြီးတော့အဲ့ဒီ truck car တွေကိုတုံးပြီးတော့အာဖဂန်တပ်တွေကိုမကြခဏတိုက်ခိုက်တာတွေလုပ်လို့ရှိတယ်လို့လည်းသူကဝန်ခံပြောကြားခဲ့ပါတယ်ခင်ဗျာ
မြောက်ကိုရီးယားရဲ့တရားမွေးလမ်းနဲ့စီစဉ်တွေအတွက်ရင်းနှီးစိမ်းတင်ပေါ်မှုတွေကိုအတိအကျထားပြီးကတ်သတ်မဲ့ပိုတင်းချက်တဲ့တန်ခါပိတ်ဆို့မှုတွေချမှတ်ရေးကုလသမဂ္ဂလုံခြုံရေးကောင်စီကဒီကနေ့တောက်ကြနေမှာနောက်တစ်ချိန်မဲပေးကြမယ်လို့ခန့်မှန်းရပါတယ်။နိုဝင်ဘာလ28ရက်နေ့ကအမေရိကန်ပြည်ထောင်စုရဲ့ဘယ်နေရာကိုမဆိုနျူကလ িয়ার ထိပ်ဖူးတက်ပြီးတော့ပြစ်နိုင်နေဆိုတဲ့ Hwasong 15အမျိုးအစား ICBM တိုက်ချင်းပြေဒုံးကြီးတစ်စင်ကိုမြောက်ကိုရီးယားဘက်ကပြစ်လုလိုက်ပြီးတဲ့နောက်ဒီလိုတန်ခါပိတ်ဆို့ဖို့ဖြစ်လာတာပါ။အဲ့ဒီပြစ်ခတ်မှုဟာ2019ခုနှစ်အတွင်းမြောက်ကိုရီးယားရဲ့ ICBM မျိုးအစားဒုံးလက်နဲ့တတိယအကြိမ်မြောက်ပြစ်လုမှုဖြစ်တယ်လို့အကြိမ်20မြောက်မီဆိုင်တုံးလက်နက်ဆန်တတ်မှုလည်းဖြစ်ပါတယ်။တန်ခတ်ပိတ်ဆို့မဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံနဲ့ဆွေးနွေးညှိနှိုင်းမဲ့အကြောင်းအရာတွေကိုအမေရိကန်တို့ဘက်ကပြင်ဆင်ခဲ့တယ်လို့ကုလလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကကြာရပြီးနေမှာဖြန့်ဝေခဲ့တာပါ။ဒီကနေ့တောက်ကြနေ့လေတနအိမ်မှာတော့မဲခွဲဆုံးဖြတ်ဖို့စီစဉ်ချပါတယ်။တန်ခတ်ရေးယူရေးကိစ္စကိုအဖွဲ့ဝင်နိုင်ငံတွေတခဲနဲ့ထောက်ခံပေးကြမယ်လို့မျှော်လင့်ကြောင်းနဲ့အမြန်ဆုံးလုပ်နိုင်လေကောင်းလေဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာပြည်သက်အမတ် Francis Dutree ကသတင်းထောက်တွေကိုကြာရပြီးနေမှာပြောပါတယ်။ဂျပန်သံအမတ် Koro Basho ကလည်းထောက်ဝပြေဝထောက်ခံကြောင်းနဲ့အားလုံးတင်ညွတ်တဲ့ထောက်ခံကြလိမ့်မယ်လို့မျှော်လင့်တယ်လို့ပြောဆိုပါတယ်
။ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်နဲ့အတိအမှတ်ပြုပြီးတော့အမေရိကန်တန်ယုံကိုအဲ့ဒီကိုရွှေ့မယ်ဆိုတဲ့အမေရိကန်အစိုးရရဲ့ဆုံးဖြတ်ချက်ကိုလက်မခံဘဲပယ်ချတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂထွေထွေညီလာခံမှာမနေ့ကချမှတ်လိုက်ပါတယ်။အချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုရဲ့အခွင့်အရေးကိုအသုံးပြုရတဲ့ပတ်သက်ပြီးတော့ထွေထွေညီလာခံမှာပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရတဲ့ဒီနေ့ကိုအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်တော့မှမေ့မှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မကြီးနီကီဟေလီကမဲခွဲမဆုံးဖြတ်ခင်မှာပြောကြားခဲ့ပါတယ်။ကုလသမဂ္ဂကိုငွေကြေးထောက်ပံ့မှုတွေအများဆုံးလုပ်ဖို့တောင်းဆိုလာတဲ့အခါအခြားနိုင်ငံတွေအနေနဲ့သူတို့မကြာခဏလုပ်နေကြအတိုင်းအမေရိကန်ပြည်ထောင်စုကိုငွေကြေးထောက်ပံ့မှုတွေပို့ပေးဖို့သူတို့ရဲ့အကျိုးစီးပွားအတွက်အမေရိကန်ပြည်ထောင်စုရဲ့ဩဇာကိုအသုံးချဖို့တောင်းဆိုလာတဲ့အခါမှာအမေရိကန်အနေနဲ့ဒါကိုအမတ်ရနေမှာဖြစ်တယ်လို့နီကီဟေလီကပြောပါတယ်။ဒ ဒီနေ့ဆုံးဖြတ်ချက်ကိုထောက်ခံကြတဲ့သူတွေဟာပါလက်စတိုင်းရဲ့ကျိုးဆွဲရာကိုကနေကြတဲ့ရုပ်သေးရုပ်တွေဖြစ်တယ်လို့လည်းကုလသမဂ္ဂဆိုင်ရာအစ္စရေးတန်ဘတ်ကြီးဒန်နီဒန်နန်ကပြောပါတယ်။ဤချက်ကကမခရလုပ်တဲ့ဆုံးဖြတ်ချက်မူကြမ်းကိုတည်သွင်းစဉ်းစားဖို့အတွက်ကြာသပတေးနေ့မှာအရေးပေါ်အထွေထွေညီလာခံတရက်ကိုကျင်းပပေးဖို့ပါလက်စတိုင်းကတောင်းဆိုခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့တုန်းကတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီဆုံးဖြတ်ချက်နဲ့လုံးဝနီးပါးအလားတန်တူတဲ့ဆုံးဖြတ်ချက်တရက်ကိုမဲခွဲခဲ့ပြီးတော့လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံတွေကကျန်အဖွဲ့ဝင်14နိုင်ငံကထောက်ခံခဲ့ပြီးအမေရိကန်ကအဲ့ဒီဆုံးဖြတ်ချက်ကိုဗီဒီယိုအာဏာသုံးပြီးတော့ပယ်ချခဲ့ပါတယ်ခင်ဗျာ
။အီရန်နိုင်ငံကကြောထောက်နောက်ခံပေးထားတဲ့ယီမန်နိုင်ငံကဟူသီသဘုံတွေကဆော်ရီအာရေဗျာနိုင်ငံရီယက်မြို့ကတော်ဝင်နန်းတော်ကိုပယ်ထိန်တုံးနဲ့တိုက်ခိုက်ခဲ့တဲ့အပေါ်မှာအမေရိကန်သမ္မတအင်မီရိုကအပြင်းအထန်ဝေဖန်လိုက်ပါတယ်။ဆော်ဒီဘင်ဆာမန်ဘင်အဗ္ဒူလာဇစ်အယ်ဆော့ရဲ့တရားဝင်နေထိုင်တဲ့နန်းတော်ကိုပြစ်မှတ်ထားပြီးတော့ဒုံးကျင်နဲ့တိုက်ခိုက်မှုဟာဟူသီသဘုံတွေကဆော်ရီအာရေဗျာနိုင်ငံထဲကိုဒုံးကျင်နဲ့တိုက်ခိုက်မှုတွေထက်ကနောက်ဆုံးတိုက်ခိုက်လိုက်တာလည်းဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကယီမန်နိုင်ငံပေါ်ချက်မှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုပြောင်းချက်ချထပ်တလဲလဲချိုးဖောက်နေရတဲ့ပတ်သက်ပြီးအီရန်နိုင်ငံကိုအရေးယူဖို့အမေရိကန်သမ္မတအင်မီရိုပြောခွင့်ရဆာရာဟက်ဂဘီဆန်နက်ကကုလသမဂ္ဂကိုကြာတာပြည်နယ်မှာတိုက်တွန်းလိုက်ပါတယ်။အမေရိကန်အစိုးရနဲ့ဆော်ရီကောင်ဆောင်တွေကတော့အီရန်နိုင်ငံဟာယီမန်မှာရှိတဲ့ဟူသီသဘုံတွေကိုဒုံးကျည်တွေထောက်ပံ့တပ်ဆင်ပေးနေတယ်လို့ဆွဆွဲလိုက်ပြီးတဟာအီရန်နိုင်ငံနေနဲ့လုံခြုံရေးကောင်စီရဲ့ခွင့်ပြုချက်မပါဘဲတချို့လက်နက်တွေကိုပြည်ပကိုတင်ပို့ခွင့်မရှိဘူးလို့တားမြစ်ထားတဲ့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တယ်လို့ပြောပါတယ်။ဟူသီသဘုံတွေကိုကြောထောက်နောက်ခံပေးထားတာနဲ့ပတ်သက်ပြီးတော့အီရန်ဘက်ကညှင်းဆိုခြင်းမရှိပေမဲ့လက်နက်ထောက်ပံ့တပ်ဆင်နေဆိုတဲ့ကိစ္စကိုတော့အီရန်ကညှင်းဆိုထားပါတယ်။
ဒီဝေအမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေတောက်ကြနေညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါဗျ။ရခိုင်ပြည်နယ်ကဆွစင်ရီတွေမှာကြီးကြပ်တောင်းဝန်ယူခဲ့တဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမူဟောင်းဗိုလ်ချုပ်မမောင်စုကိုအေးအေးယူတန်းခတ်တဲ့စီးရင်မှာအမေရိကန်ပြည်ထောင်စုကထည့်သွင်းလိုက်တဲ့အပေါ်အမေရိကန်အောက်လော့ဒေါ်ဒီမိုကရက်ပါတီအမတ်များအဖွဲ့ရဲ့အကြီးအကဲဂျိုးခရော်လီကကြိုဆိုလိုက်ပါတယ်။ဒါပေမဲ့လည်းရွန်ဂျာဒုက္ခသည်တွေပေါ်ကျူးလွန်တဲ့လူခွင့်ချိုးဖောက်မှုတွေကိုဗိုလ်ချုပ်မမောင်စုတယောက်တည်းကျူးလွန်ခဲ့တာမဟုတ်တဲ့အတွက်ပါဝင်ပတ်သက်တဲ့စစ်တပ်အရာရှိအလုံးကိုရေးယူတန်းခတ်ဖို့အောက်လော့တော်အမတ်ဂျိုးခရော်လီကကြာသပတေးနေ့နေ့စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကမ္ဘာတဝန်းကလူခွင့်ချိုးဖောက်မှုတွေနဲ့ဆက်နွယ်ပြီးရေးယူတန်းခတ်မှုအသစ်တွေချမှတ်လိုက်တဲ့လူပုဂ္ဂိုလ်73ယောက်ထဲမှာမြန်မာနိုင်ငံကဗိုလ်ချုပ်မမောင်စိုးကိုအမေရိကန်အစိုးရကထည့်သွင်းလိုက်တာလည်းဖြစ်ပါတယ်။ရိုဟင်ဂျာတွေပေါ်ဥရိမဲတပ်ဖြတ်မှုလိမ်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုဖမ်းဆီးမှုအပါအဝင်လူခွင့်ချိုးဖောက်မှုတွေမှာတာဝန်ရှိကြောင်းခိုင်လုံတဲ့အထောက်အထားတွေတွေ့ရှိခဲ့တာကြောင့်အခုလိုထည့်သွင်းလိုက်တာဖြစ်တယ်လို့လည်းအင်ပီရိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီလိုတန်းခတ်အရေးယူမှုနဲ့ပတ်သက်ပြီးတော့မြန်မာတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်ချုပ်ထွန်းထွန်းညီကတော့အမေရိကန်အစိုးရဘက်ကသူတို့ရဲ့မူဝါဒအတိုင်းဆောင်ရွက်လုပ်ဆောင်မှုဖြစ်တဲ့အတွက်သုံးတရားမှတ်ချက်ပေးဖို့ဆန္ဒမရှိဘူးလို့ VOA ကိုပြောပါတယ်။ရခိုင်ပြည်နယ်အတွင်းနဲ့မြေရှင်းလင်းတဲ့စစ်ဆင်ရေးတွေမှာလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေမဟုတ်မှန်မမှန်တဲ့အကြောင်းကိုလည်းမြန်မာအစိုးရကတော့အမြဲတစေညှင်းဆုပ်ထားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုကစီးပွားရေးလုပ်ငန်းတွေအပေါ်မှာအခွင့်အရေးလျှော့ချလိုက်တဲ့အတွက်နိုင်ငံတကာမှယင်းနှိမ့်နှံမှုတွေလုပ်ဖို့ရည်မှန်းချက်ရှိတဲ့တရုတ်စီးပွားရေးကုမ္ပဏီတွေအတွက်အလွန်ကိုအကြံရိုက်သွားစေခဲ့ပါတယ်။အမေရိကန်ကအခုလိုစီးပွားရေးလုပ်ငန်းတွေအပေါ်အခွင့်အရေးလျှော့ချလိုက်တာကြောင့်တရုတ်နိုင်ငံမှအခွင့်အရေးအများကြီးပေးပြီးတခြားကန့်သတ်မှုတွေကိုရင်ဆိုင်နေရတဲ့တရုတ်ကုမ္ပဏီတွေအတွက်အမေရိကန်နိုင်ငံဟာယင်းနှိမ့်နှံမှုတွေလုပ်ဖို့ကောင်းတဲ့နေရာအဖြစ်စိတ်ဝင်စားလာနေကြပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာလည်းတရုတ်အာဏာပိုင်တွေကမလိုအပ်ဘဲနဲ့ပြည်ပမှာယင်းနှိမ့်နှံတာတွေကိုလှုပ်တာကိုမလိုလားတာကြောင့်တရုတ်စီးပွားရေးလုပ်ငန်းတွေဟာအနာပိုင်းတွေရဲ့အရေးယူခံရနိုင်တဲ့အနေနဲ့လည်းရင်ဆိုင်နေရပါတယ်။တရုတ်နိုင်ငံဟာထိပ်သီးအဆင့်စီးပွားရေးမူဝါဒချမှတ်ရေးဆိုင်ရာညီလာခံကိုအခုသတင်းပတ်အစောပိုင်းတုန်းကကျင်းပပြီးစီခဲ့ပြီးအဲ့ဒီညီလာခံအတွင်းဗန္ဒာရေးအရာကြောက်ရောက်လာနိုင်တဲ့အနေရတွေကိုတိုက်ဖျက်ဖို့တုံ့နှစ်ကတိပြုခဲ့ကြပါတယ်။အမေရိကန်ရဲ့အခွန်ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးအတိအကျပြောဆိုသွားခဲ့ခြင်းမရှိပေမဲ့လည်းတဟာပြည်တွင်းစီးပွားရေးကိုထိခိုက်လာနိုင်တဲ့ပြည်ပကအနေရတွေကိုတံပြန်ဖို့အတွက်တရုတ်အာဏာပိုင်ဘက်ကအရှိန်မြှင့်လှုံ့ဆော်လိုက်တာလည်းဖြစ်ပါတယ်။
တောင်ကိုရီးယားနိုင်ငံရဲ့ပြည်စမအကြီးဆုံးမိသားစုပိုင်စီးပွားရေးလုပ်ငန်းကြီးဖြစ်တဲ့ Lotte ကုမ္ပဏီရဲ့မိသားစုဝင်တွေကိုအလွဲသုံးစားလုပ်မှုအတော်များများအတွက်တောင်ကိုရီးယားတရားရုံးကဒီကနေ့တောက်ချနေ့မှာပြစ်ဒဏ်တွေအသီးသီးချမှတ်လိုက်ပါတယ်။ဆိုမျိုးအလဲပိုင်းခရိုင်တရားရုံးက Lotte ကုမ္ပဏီများအဖွဲ့ရဲ့ဥက္ကဋ္ဌရှင်တောင်ပင်ကိုယုံကြည်မှုကိုအလွဲသုံးစားလုပ်မှုနဲ့ဆိုင်းငံ့ထောင်ဒဏ်တစ်နှစ်နဲ့၈လချမှတ်ခဲ့ပါတယ်။အဲ့ဒီပြစ်ဒဏ်ကိုတော့ဆိုင်းငံ့ပြစ်ဒဏ်အဖြစ်နဲ့နှစ်နှစ်ဆိုင်းငံ့ခဲ့တာပါ။ သူအနေနဲ့တောင်ကိုရီးယားပြည်သူတွေကိုတောင်းပန်ပါကြောင်းလော်ဒီကုမ္ပဏီဥက္ကဋ္ဌကတရားရုံးကနေအထွက်မှာပြောကြားခဲ့ပါတယ်။လော်ဒီကုမ္ပဏီတီထောင်သူလည်းဖြစ်လက်ရှိကုမ္ပဏီဥက္ကဋ္ဌရဲ့ဖခင်ဖြစ်တဲ့အသက်95နှစ်အရွယ်ရှင်ကျောက်ဟိုကိုတော့ထောင်ဒဏ်၄နှစ်ချမှတ်ခဲ့ပြီးဒဏ်ငွေဖြစ်တဲ့အမေရိကန်ဒေါ်လာ 3.24 သန်းပေးဆောင်ဖို့ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ဒါပေမဲ့လည်းအသက်အရွယ်ကြီးမှုကြောင့်သူကိုထောင်ထဲမှာဖမ်းဆီးထိန်းသိမ်းသွားမှာတော့မဟုတ်ပါဘူး။ဥက္ကဋ္ဌရဲ့အမဖြစ်သူကတော့ထောင်ဒဏ်2နှစ်ချမှတ်ခဲ့ပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံအလဲပိုင်းကဂျေချွန်းမြို့မှာလူ29ယောက်သေဆုံးခဲ့တဲ့မီးလောင်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရေးတရက်ကိုတောက်ကြနေမှာစတင်လိုက်ပါတယ်။ကားတစ်စီးကနေဆက်ခဲ့တဲ့မီးဟာရှစ်ထပ်တိုက်ကိုကူးသွားပြီးတော့အပူထုပ်ခန်းထဲမှာရှိနေတဲ့သူအများစုကကြာတာနေ့တုန်းကပိတ်မိသေဆုံးရတယ်လို့အမျိုးသားမီးသတ်တပ်ဖွဲ့ကပြောပါတယ်။ပထမထပ်မှာကားတွေရပ်ထားတာကြောင့်ဒီကားတွေမီးလောင်တဲ့အခါအဆိပ်ငွေတွေအများကြီးထွက်လာတဲ့အကြောင်းစုံစမ်းစစ်ဆေးရေးမှုတယောက်က Riders သတင်းဌာနကိုပြောပါတယ်။အမျိုးသားတယောက်ရဲ့မိခင်စနီးနဲ့သမီးပါဒီမီးထဲပါသွားတယ်လို့လည်းသိရပါတယ်။2018ပျုံယန်းအိုလံပစ်မီးရှို့တိုင်းကိုလက်ဆင့်ကားမှုဂျီချွန်းမြို့ကိုတောက်ကြနေမှာဖြတ်ဖို့စီစဉ်ထားပေမဲ့စီစဉ်သူတွေကဖြတ်သိမ်းလိုက်ပါတယ်။လူအများမိဘနဲ့သေဆုံးရတဲ့နေရာမှာမီးရှို့တိုင်းလက်ဆင့်ကားနဲ့ဆိုတာမဖြစ်သင့်ဘူးထင်လို့ဒီနေ့ပွဲကိုဖြစ်လာရတဲ့အကြောင်းပွဲစီစဉ်သူကပြောပါတယ
်။တောင်ဆူဒန်ဆိုးရနဲ့လက်နက်ကိုင်အဖွဲ့တွေဟာအပြစ်ခတ်ရစေးရဲ့သဘောတူစာချုပ်ကိုအီသီယိုးပီးယားနိုင်ငံမှာမနေ့ချသောပြည်နေကလက်မှတ်ရေးထိုးလိုက်ကြပါတယ်။ဒါဟာ၄နှစ်ကြာဖြစ်ပွားနေတဲ့တောင်ဆူဒန်ပြည်တွင်းစစ်ကိုအဆုံးသတ်ဖို့အတွက်အခုနောက်ဆုံးကြိုးပမ်းတဲ့အနေနဲ့အီသီယိုးပီးယားနိုင်ငံမှာငြိမ်းချမ်းရေးဆွေးနွေးနေကြတာဖြစ်ပါတယ်။ဒီသဘောတူစာချုပ်ထဲမှာတော့အဖွဲ့အားလုံးအနေနဲ့စနေနေ့ကစပြီးတော့တိုက်ခိုက်မှုတွေကိုအဆုံးသတ်ဖို့နဲ့စစ်တပ်ရဲ့ဆက်ဆင်မှုတွေကိုရပ်ဆိုင်းဖို့ဖန်တီးထားတဲ့စစ်တုံးမှန်ဒီနိုင်ငံရေးအကျဉ်းသားတွေအမျိုးသမီးတွေနဲ့ကလေးငယ်တွေကိုပြန်လွတ်ပေးဖို့ပါဝင်ပါတယ်။ဒီသဘောတူညီချက်ဟာလူတွေတောင်းတဲ့ချီတေးဆုံးပြီးတန်ပေါင်းများစွာအိုးအိမ်ဆုံးခွာထွက်ပြေးရတဲ့ပြည်ပကကိုအဆုံးသတ်ဖို့ဦးတည်တဲ့အားရစရာပထမခြေလှမ်းတစ်ရပ်ဖြစ်တယ်လို့အာဖရိကသမဂ္ဂဥက္ကဋ္ဌမူဆာဖာကီကပြောပါတယ်။ဒါဟာတောင်ဆူဒန်အစိုးရနဲ့တိုက်ခန့်ဖွဲ့တွေကြားမှာဖြစ်နေတဲ့ပြည်ပကကနေတရေတရေပေါက်ပွားလာတဲ့စစ်ပွဲကိုအဆုံးသတ်ပြီးငြိမ်းချမ်းရေးရဖို့အတွက်နောက်ဆုံးအချိန်ကြိုးပမ်းလိုက်တာလည်းဖြစ်ပါတယ်။တောင်ဆူဒန်နိုင်ငံဟာ2012ခုနှစ်ကဆူဒန်နိုင်ငံကနေခွဲထွက်ပြီးတော့လွတ်လပ်ရေးယူခဲ့တာဖြစ်ပြီးဒါပေမဲ့နှစ်နှစ်အကြာမှာတော့တောင်ဆူဒန်သမ္မတဆော်ဗာကီးယားနဲ့သူရဲ့အရင်မဟာမိတ်ရီယက်မာရှာတို့ကြာအာနာလွန်ဆွဲပွဲကနေပြည်တွင်းစစ်တွေဖြစ်ပေါ်လာခဲ့တာဖြစ်ပါတယ်စပိန်နိုင်ငံကဒေသန္တရရွေးကောက်ပွဲမှာခွဲရွေးထောက်ခံတဲ့ပါတီကဒေသတွင်းပါလီမန်မှာအမတ်နေရာအများစုနဲ့အပြတ်အသတ်အနိုင်ရသွားတဲ့အတွက်စပိန်ဝန်ကြီးချုပ်မာရီယာနိုရာဂျွိုင်းနဲ့ထိတ်တိုက်တွေ့မှုတွေပိုများလာနိုင်ပါတယ်ကတ်လန်ဒေသမှာအောက်တိုဘာလအတွင်းလွတ်လပ်ရေးကြေညာခဲ့တဲ့အတွက်စပိန်ဆိုရကဒေသန္တရခေါင်းဆောင်အတော်များများကိုယာတုကနေဖယ်ရှားပြီးရွေးကောက်ပွဲကျင်းပဖို့ကြေညာခဲ့တာပါကက်တလုံးညာဒေသခွဲထွက်ရေးကိုလိုလားတဲ့ပါတီကအမတ်အများအမတ်နေရာအများစုရလိုက်ကြောင်းရှင်းရှင်းလင်းလင်းဖြစ်လာချိန်မှာခွဲထွက်ရေးထောက်ခံသူတွေကစုယုံပြီးတော့အောင်ပွဲခံခဲ့ကြပါတယ်ကက်တလန် Republican လော်ဝဲပါတီကနေရာ32နေရာရလိုက်တဲ့အတွက်ထိမ့်သိမ်းခံထားခဲ့ရတဲ့ရတဲ့ခွဋ်ထွက်ရေးခေါင်းဆောင်တွေကိုလွတ်ပေးဖို့ပါတီအထွေထွေတွင်းရမှုမာတာရိုဗီယာကတောင်းဆိုလိုက်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းကနေနေရဆွန့်ခွာထွက်ပြေးသူတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နိုင်ငံသဘောတူညီချက်များအရဇန်နဝါရီလတတိယပတ်မှာစတင်လက်ခံသွားမယ်လို့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လဲနေရထထားရေးဖွံ့ဖြိုးရေးကော်မတီဒုတိယဥက္ကဋ္ဌဒေါက်တာဝင်းမြတ်အေးကပြောဆိုလိုက်ပါတယ်အလုတ်သမားလူဝင်မှုကြီးကြရေးနဲ့ပြည်သူအင်အားဝန်ကြီးဌာနအနေနဲ့လည်းဒုက္ခတွေတွေပြန်လက်ခံတဲ့အခါမှာတေဝင်ကောက်ယူထားတဲ့အိမ်တော်စုစည်းရင်အရတေချာစစ်စစ်ပြီးလက်ခံသွားမယ်လို့ပြောပါရယ်ဒီအကြောင်းကိုတော့ VOA သတင်းတော်ကိုကောင်းစံဟင်းကဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါရယ်ရှင
်အခုနှစ်ဩဂတ်လ25ရက်နေ့ကအာဆာအချမ်းဖက်အဖွဲ့တွေရဲ့တိုက်ခိုက်မှုနောက်ပိုင်းစစ်တပ်ရဲ့နေမြေရှိလိမှုနဲ့အခြားအကြောင်းမျိုးကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတွေကိုနှစ်နိုင်ငံသဘောတူညီချက်အရလာမယ့်ဇန်နဝါရီလ23ရက်နေ့မှာစတင်လက်ခံသွားမှာဖြစ်တယ်လို့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြည်လဲနေရာချထားရေးဖွံ့ဖြိုးရေးကော်မတီဒုတိယဥက္ကဋ္ဌဒေါက်တာဝင်းမြင့်အေးက VOA ကိုပြောပါရယ်
။ဘာဖြစ်လို့ဇန်နဝါရီလတည်းလို့ပြောလဲဆိုတော့ဗင်္ဂလားဒေ့ရှ်နဲ့မြန်မာပြည်လဲလက်ခံဖို့အတွက်နှစ်နိုင်ငံသဘောတူစာချုပ်ကိုနိုဝင်ဘာ23ရက်နေ့ကလက်မှတ်ထိုးတယ်။လက်မှတ်ထိုးသောနေ့မှနှစ်လအတွင်းမှာလက်ခံခြင်းစလို့ရတယ်လို့စာချုပ်ထဲမှာပါတယ်။အဲ့တော့နှစ်လပြည့်တဲ့နေ့က22ရက်January 2018အဲ့ဒါကြောင့်မလို့2018 January 22ကစပြီးတော့လက်ခံလို့ရပြီလို့ဆိုတာဒါပေမဲ့ပြန်လာဖို့ကြတော့ဒီ voluntary repatriation ဖြစ်တဲ့အတွက်ကြောင့်သူတို့လာကျင်တဲ့လူကလာကျင်ပါတယ်ဆိုမှလ လာမှလီလာတော့မှကျွန်တော်ကနေလက်ခံမှာလက်ခံလို့ရတာတော့အဲ့ဒီနေ့မှစလို့ရနေပြီ
စခိုင်းပြည်နယ်အတွင်းကနေရဲစွန့်ခွာကြတဲ့ဒုက္ခတွေအရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံခြားရေးဝန်ကြီးမစ္စတာအဘူဟက်ဆန်မမုတ်အလီနဲ့နိုင်ငံတော်အတိုင်ပင်ခံရုံးပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေတို့နိုဝင်ဘာလကနှစ်နိုင်ငံသဘောတူညီချက်တွေကိုလက်မဲ့ရည်ထိုးခဲ့ကြတာပါလက်ရှိမှာတော့မိမိတို့ဆန္ဒအလျောက်ပြန်လာခြင်းနဲ့ဒုက္ခတွေပြန်လာနိုင်ဖို့နိုင်ငံခြားရေးဝန်ကြီးဌာနဘက်ကဘင်္ဂလားဒေ့ရှ်ဘက်ကိုရှောက်လပုံစံတွေပို့ထားပေမဲ့လည်းတစောင်းမှတော့ပြန်လည်လက်ခံရရှိထားခြင်းမရှိသေးဘူးလို့ဒေါက်တာဝင်းမြေအီးကပြောပါတယ်နေရဲစွန့်ခွာထွက်ပြေးသူတွေကိုပြန်လည်လက်ခံစစ်ဆေးတဲ့အခါမှာတော့ပြေးလွှားတိတ်ဆောင်ခဲ့ရတဲ့ဒုက္ခသည်တွေအနေနဲ့တသိခံကပြတ်တစ်ခုခုမရှိခဲ့ရင်တောင်မှပေးပို့ထားတဲ့ရှောက်လာအချက်လက်တွေရဲ့1993ခုနှစ်နောက်ပိုင်းကအိမ်နာစုစည်းရင်းတွေမှာကောက်ခံထားတဲ့မိသားစုတပုံတွေနဲ့တိုက်ပြီးအချက်လက်မှန်ကန်ရင်လက်ခံသွားမှာဖြစ်တယ်လို့မြန်မာနိုင်ငံအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်ချိန်ကပြောပါရစေ။
ကျွန်တော်တို့ကအဲ့ဒီအခြေအနေကိုချုပ်တင်ချော်လေးထားတာဖြစ်တဲ့အတွက်ဟိုလူဝင်တဲ့93ခုနှစ်နောက်ပိုင်းကစပြီးတော့ကျွန်တော်တို့ကတင်းမျိုးစေးကောက်ခြင်းလုပ်ရဲဆိုပြီးတနည်းတစ်ခါဒီမယ်ဆက်ဒီသားတွေမှာအမြဲတနည်းတစ်ခါပုံမှန်ကောက်တယ်ဗျ။အဲဟိုခဲပြီးတော့ပြောမယ်ဆိုရင်တော့ကျွန်တော်တို့ပြေးသွားမှာဆိုရင်တော့တာမန်အိမ်တော်သူဆေးမရှိတဲ့အိမ်ကြီးမှာအဲ့မယ်ဆက်ဒီသားတွေမှာတော့အိမ်တော်သူဆေးမှာပြီးတော့သူ့ကတပ်ဖို့ရက်ပြီးတော့အိမ်တော်သူဆေးနဲ့အဲ့မိသားစုတပ်ဖို့နဲ့တွဲတွဲပြီးတော့တနည်းတစ်ခါမှတ်တမ်းပြင်ထားတဲ့ဟာတွေရှိတယ်။အခုတော့ပြန်လာတဲ့လူတွေကကျွန်တော်ထုတ်ပေးထားတဲ့ white card တို့ white card MN ပြည်စာတို့ MD card တို့ဒီလိုတစ်ဆက်ကပြားကြီးတစ်ခုမှမပါဘဲနဲ့ပျက်စီးပျက်ဆုံးသွားပြီဆိုတာတော့မှဒီရှောက်လာပုံစံမှာပါတဲ့သူတို့ရဲ့ဓာတ်ပုံအနောက်သူတို့ဖြစ်သွင်းထားတဲ့သူတို့ရဲ့ဒီမွေးရမြေသူတို့ဒီမှာဒီမာနရနမဗေနီယာဗေတီတာမှာနေထိုင်နေဆိုတဲ့အကြောင်းဒီရက်ွက်ကြီးရဒီနေရာတွေသူတို့ဖြစ်ရမှာဖြစ်တယ်။အဲသူတို့ရဲ့မိသားစုဝင်တွေအဲအဲ့ဒီနေရာတွေဖြစ်ပြီးရှောက်လိုက်တဲ့ခါမှာအဲ့ဒီအချက်လက်တွေကိုကျွန်တော်တို့ရဲ့ဒီတမျိုးစင်းကောက်ရင်းလုံးနဲ့မတက်တည်ထားတဲ့ကြီးရလိုက်မှတ်တမ်းတွေဒီဓာတ်ပုံတွေဒီကိုရင်းချက်နဲ့ဒီတက်ဆက်စစ်စစ်ပြီးတော့လက်ခံသွားမှာဖြစ်ပါတယ်ဗျပြောလို့လာကတော့ဗာဆိုင်ဆရာမမပါလာဘူးဆိုရင်တော့အဲ့ရှောက်လာမှာဖြစ်ထားတဲ့သူရဲ့အချက်လက်နဲ့ဓာတ်ပုံကိုကျွန်တော်ရှိမှရှိတဲ့အင်တာနက်ဆင်းဓာတ်ပုံနဲ့တက်ဆက်ပြီးစစ်ဆေးသွားမှာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ကတော့အားလုံးအသိဖြစ်နေပြီလို့ပြောတာပါဘလို့ချင်းလို့ဖြစ်ဖြစ်ဒီကဲလို့အတူရောင်တွေပါလာရင်လည်းကျွန်တော်တို့ကဖော်ထုတ်နိုင်မှာဖြစ်ပါတယ်အမှန်ကန်ရဆိုရင်အားလုံးအမြင့်ချက်စစ်စစ်ပြီးတော့လက်ခံသွားမှာဖြစ်ပါတယ်
ဒုက္ခသည်တွေပြန်လည်လက်ခံတဲ့အခါမှာယာယီဒုက္ခသည်စခန်းတွေမှာထားမှာမဟုတ်ဘဲမူရင်းကျေးရွာတွေမှာပြန်လည်အခြေချနိုင်ဖို့အခုလိုကြိုးတင်ပြင်ဆင်ပြီးရွှေရွာပြန်လည်တိဆောက်ရေးတွေကိုပြင်ဆင်နေတာလို့အာဏာပိုင်တွေကပြောပါရယ်။ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်နိုင်ငံပူးတွဲကော်မတီဖွဲ့စည်းထားပြီးလည်းဖြစ်ပါရယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးကိစ္စမှာလူခွင့်ချင်းတွေကိုပွင့်လင်းမြင်သာမှုနဲ့လွတ်လပ်စွာစောင့်ကြည့်နိုင်ဖို့အရေးကြီးတယ်လို့နိုင်ငံတကာကစော်ဩနေပါရယ်။စစ်တွေမျိုးကဒုက္ခသည်စကန်တွေမှာခိုလုံခဲ့တဲ့ဟိန္ဒူဘာသာဝင်အားလုံးဒီဘက်ကိုတော့နေရမောင်းတော့ခရိုင်ဘက်ကိုတက်ဆိုင်ရာကပြန်ပို့နိုင်ခဲ့ပြီလို့အစိုးရထုတ်တင်းစာတွေမှာဖော်ပြထားပါတယ်
။ကိုကောင်းဆန်ဟိန်းတင်းပြပို့ခဲ့တာဖြစ်ပါရဲ့ရှင်။အခုတော့ဖန်စီခံရတဲ့ Writers တင်းတောင်းနှူးအကြောင်းဘက်ကိုတလဲကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာအဖမ်းခံထားတဲ့ Writers တင်းတောင်းနှူးဟာကုလသမဂ္ဂကဘာတည်င်းအချက်အလက်မှပေးပို့ခဲ့တာမျိုးမရှိဘူးလို့ကုလသမဂ္ဂတာဝန်ရှိသူတွေကကြာတာပြည်နှစ်မှာညှင်းဆိုလိုက်ပါတယ်။ဒီတည်င်းနောက်နှုတ်ကိုဖမ်းရတာဟာအရေးကြီးစာရွက်စာတမ်းတွေပြည်ပတည်င်းဌာနကိုပေးပို့ဖို့ရည်ရွယ်ချက်နဲ့တရားမဝင်တည်င်းရယူခဲ့တဲ့ဆိုတဲ့အစိုးရရဲ့အကြောင်းပြချက်ကိုလည်းကုလသမဂ္ဂကပယ်ချလိုက်ပါတယ်။ Writers တည်င်းတဲ့ဘုတ်ကိုအခြေခံပြီးတော့ကိုညာဝင်းအောင်ကပြောပြမှာပါရှင်။
ရိုက်တာသတင်းတော်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာရခိုင်ဒေသကအကြမ်းဖက်မှုအခြေအနေကိုသတင်းရယူရင်းရိုက်ကူးခဲ့တဲ့ဓာတ်ပုံတွေကိုကုလသမဂ္ဂတာဝန်ရှိသူတွေထံပေးပို့ခဲ့တယ်လို့စစ်တောင်းလိုင်းရင်းနဲ့နီးစပ်တဲ့အမည်မဖော်လူသူတဦးကပြောတယ်ဆိုပြီးပြီးခဲ့တဲ့အင်္ဂါနေ့ထုတ် ARD Online Magazine မှာဖော်ပြခဲ့တာပါဒီဇင်ဘာလ12ရက်နေ့ကလေးကအဖမ်းခံရတဲ့သူတို့နှစ်ဦးဟာကုလသမဂ္ဂအတွက်ရောဘယ်အဖွဲ့အစည်းအတွက်ကိုမှအလုပ်လုပ်ပေးနေတာမျိုးမရှိဘူးလို့ Writers သတင်းဌာနကညင်းဆိုထားပါတယ်ဒီသတင်းနောက်နှစ်ဦးဟာနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ညှိစွန်းမှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေသေးပဲလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်ပြစ်မှုထင်ရှားရင်တော့အမြင့်ဆုံးထောင်ဒဏ်14နှစ်ထိကြာခံရပွဲရှိပါတယ်ကုလလူအခွင့်အရေးကောင်စီပြောခွင့်ရပုဂ္ဂိုလ်ရူပတ်ခိုဘေးကတော့အဖမ်းခံရတဲ့သတင်းတောက်တွေရဲ့ကံကြမ္မာနဲ့ပတ်သက်လို့အထူးစိုးရိမ်မိကြောင်းသတင်းလုပ်ငန်းဟာယာစဖို့မှုမဟုတ်ကြောင်းလျှို့ဝှက်ချက်အဥပဒေကိုအသုံးချပြီးတဲ့င်းအလုတ်ကိုရာဇဝတ်မှုအဖြစ်ဆွဆွဲလိုက်ခြင်းသာဖြစ်ကြောင်းပြောပါတယ
် Normally we don't talk about sources and where we get our information and countries shouldn't be stopping people providing information to the UN anyway
ပုံမှန်အပြင်ကကုလသမဂ္ဂဟာတဲ့င်းတွေကိုဘယ်ကနေဘယ်သူစီကနေရတယ်ဆိုတာမျိုးကိုပြောလို့မရှိပါဘူးကုလသမဂ္ဂကိုတဲ့င်းချက်လက်ပံ့ပိုးပေးတဲ့ပြည်သူတွေကိုဘယ်နိုင်ငံကမှတားမြစ်ဖို့မသင့်ပါဘူး အခုကိစ္စမှာတော့ဒီရိုက်တာသတင်းတောင်နှစ်ဦးဟာကုလသမဂ္ဂလူခွင့်ရေးကော်မရှင်နာယုံနယ်ရောမြန်မာပြည်ဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်နဲ့ပါဘလို့မှအဆက်အသွယ်မရှိဘူးဆိုတာကျွန်တော်တို့ရှင်းရှင်းလင်းလင်းပြောချင်ပါတယ်ကုလသမဂ္ဂကိုတပ်ပုံဖြစ်ဖြစ်တခြားစာရွက်စာတမ်းဖြစ်ဖြစ်ပေးပို့ခဲ့တယ်ဆိုတာလုံးဝကိုလွဲမှားတဲ့ဆွဆွဲချက်သာဖြစ်ပါတယ
်ရိုက်တာသတင်းတောင်နှစ်ဦးကိုအမြန်ဆုံးပြန်လှုပ်ပေးဖို့ကိုလည်းပြောခွင့်ရရူပတ်ခိုဘေးကတောင်းဆိုလိုက်ပါတယ
် we're very concerned about the arrest of these journalists I mean doing journalism is not a crime
ဒီသတင်းတောင်နှစ်ဦးဖမ်းထားတဲ့ကိစ္စကျွန်တော်တို့အထူးစိုးရိမ်ပါတယ်သတင်းတောင်အလို့ဟာရာဇဝမှုမဟုတ်ပါဘူးနိုင်ငံတော်ရှုဝချက်အုပ်ပဒေနဲ့သတင်းတောင်တဦးကိုဖမ်းလိုက်တာဟာမြန်မာနိုင်ငံမှာမီဒီယာလုပ်ကိုရာဇဝမှုအဖြစ်တက်ရောက်အောင်လုပ်တယ်လို့ဖြစ်နေတဲ့အတွက်အင်မတန်စိုးရိမ်ပွဲဖြစ်ရတယ်ပါဒီသတင်းတောင်နှစ်ဦးကိုအမြန်ဆုံးပြန်လော့ပေးလိုက်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်အလို့တို့ဒီမိုကရက်ပါတီအမတ်များအဖွဲ့အကြီးကဂျိုးခရော်လီကလည်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဖမ်းဆီးခံနေရတဲ့အပေါ်စိုးရိမ်မကင်းဖြစ်မိကြောင်းဒီဇင်ဘာလ21ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပြီးသူတို့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာစီယာကပညာရေးဝန်ကြီးဒေါက်တာဖေးမြစ်ကိုဂျာတာပရီနေကတွေ့ဆုံပြီးအဖမ်းဆီးခံရတဲ့သတင်းတော်နှစ်ဦးကိစ္စအပါအဝင်မြန်မာနိုင်ငံသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့တွားရောက်ဆွေးနွေးခဲ့တယ်လို့အစိုးရရုပ်မြင်သံကြားသတင်းမှာဖော်ပြပါတယ်ရခိုင်မြောက်ပိုင်းမှာလူညုံရေးတပ်တွေရဲ့နေမြေရှင်းလင်းရေးဖြစ်စဉ်အတွင်းရိုဟင်ဂျာမွတ်စလင်6သိန်းခွဲကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားရတဲ့ရခိုင်ပြည်ပကနဲ့ပတ်သက်လို့အခုအဖမ်းခံရတဲ့သတင်းနောက်နှစ်ဦးဟာ Riders သတင်းဌာနအတွက်သတင်းရယူပေးခဲ့တာဖြစ်ပါတယ်အဖမ်းဆီးခံရတဲ့ Rider သတင်းနောက်နှစ်ဦးအတွက်ရှေ့နေတွေ့ခွင့်မရသလိုမိသားစုနဲ့လည်းတွေ့ခွင့်မရအောင်တားမြစ်ထားတာအတွက်နိုင်ငံသားအစိုးရတချို့နဲ့လူအခွင့်အရေးအဖွဲ့တွေသတင်းလွတ်လပ်ခွင့်အဖွဲ့တွေကမြန်မာအစိုးရကိုပြစ်တင်ဝေဖန်နေကြပါတယ်ဒီသတင်းနောက်နှစ်ဦးဟာကောင်းမွန်စွာနေထိုင်ရပြီးကျန်းမာစွာရှိကြောင်းအစိုးရအစင်းမြင့်ပြောခွင့်ရပုဂ္ဂိုလ်တို့ကဗိုလ်တူးနေကပြောပြီးသူတို့နှစ်ဦးကိုအခုလိုဖမ်းဆီးတာဟာသတင်းလွတ်လပ်ခွင့်ကိုချိုးဖောက်နေတာမဟုတ်ဘူးလို့အစောပိုင်းမှာပြောကြခဲ့ပါတယ်ခင်ဗျာ
ကိုညံဝဲအောင်တင်ပြခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းတောက်တာနေညရေဒီယိုအစီအစဉ်ကိုနားဆင်နေကြရတာပါ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့တယ်သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းရင်လို့တယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်အခုတော့အခက်အခဲတွေကြားတဲ့ကကချင်းစစ်ဆောင်ဒုက္ခသည်တွေခရစ်စမတ်ပွဲဘယ်လိုကျင်းပကြသလဲဆိုတာကိုတင်ပြပေးခြင်းပါတယ်ရှင်နေမြေဒေတာမအေးချမ်းသေးတဲ့ကချင်ပြည်နယ်ကစစ်ဆောင်ခန်းတချို့မှာဒီနှစ်ကြားရောက်တဲ့ခရစ်စမတ်ဝတ်ပြုဆုတောင်းပွဲတွေကိုစတင်ကျင်းပနေကြပြီးတချို့စခန်းတွေမှာတော့ကျင်းပဖို့ပြင်ဆင်နေကြဆဲဖြစ်ပါတယ်။ဝိုင်းမော်မြို့နယ်ကစစ်ဆောင်စခန်းတချို့ကတော့စုပေါင်းကျင်းပကြသလိုလူမှုကူညီရေးအသင်းအဖွဲ့တွေကလည်းစစ်ဆောင်စခန်းကပြည်သူတွေအတွက်ကူညီလှူဒန်းတာတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ကြကင်ကြောက်တော့မဲ့ Christmas ပွဲတော်ကိုကဘာတဝိုင်းရှိခရိယံဘာသာဝင်တွေကပျော်ပျော်ရွှင်ရွှင်ကျင်းပဖို့ပြင်ဆင်နေကြချိန်မှာစစ်ပွဲတွေကြောင့်မငြိမ်းချမ်းသေးတဲ့ကချင်ပြည်နယ်အတွင်းကစစ်ဆောင်စခန်းတွေမှာလည်းဝိပုစုတောင်းပွဲတွေကိုကျင်းပဖို့ပြင်ဆင်နေကြတယ်လို့တချို့စခန်းတွေကတော့အခမ်းအနားတွေစတင်ကျင်းပနေတာတွေရှိနေပါတယ်။ဝိုင်းမော်မြို့နယ်ကစစ်ဆောင်စခန်းတွေကတော့စုပေါင်းကျင်းပနေကြကြောင်းမိုင်းနာစခန်းတာဝန်ခံဦးစော်လွန်ကပြောပါတယ
်။အောင်မီတင်မှလည်းသူတို့အဲ့မှာစစ်တုံးခရစ်စမတ်လုပ်ကြတယ်။20နှစ်ကတည်းက25ရက်အထိအားလုံးကတော့အဲ့မှာပဲတွားကြတာလေ။နေတနေလေးရဲ့စစ်တုံးခရစ်စမတ်ပဲအဲ့မှာယူအားပေါင်း25ရက်တော့ရှိတယ်။အင်ဂျန်တို့ကတော့ကုန်းတော့အာကျင်းပြင်းတာတော့အဲ့မှာသူတို့နေတဲ့ကပြေဆောင်နေအားလုံးတွားရတယ်ဟဲ့လို့တော့။ဘောပဲနေကြကအဖွဲ့တွေကတော့မလာနိုင်တော့ဘူးတဲ့။
ခရစ်စမတ်စုတောင်းပွဲကိုအခက်အခဲတွေကြားကစုပေါင်းကျင်းပတာဖြစ်ကြောင်းလည်းပြောပါတယ
်။အရှင်းတော့ဆရာကြီးဝင်းကြီးကတော့ဆက်ရှိကြပါတယ်။ဆင်းမပြေကြဘူး။လုံးဝဆွေးနွေးတာတော့ဟိုအဲဒီစစ်ဆောင်ကြီးတွေစုပေါင်းပြီးမှလုပ်ကြတာပေါ့
။မန်စီမြို့နယ်တရုတ်မြန်မာနယ်စပ်ကမိုင်ဂျိုင်ယန်စခန်းမှာလည်းဒီလ28ရက်နေ့မှာကျင်းပမှာဖြစ်ကြောင်းမိုင်ဂျိုင်ယန်စခန်းကဒေါ်ရယ်ကြီးကပြောပါတယ်
။ကျမတို့ဒီ28ရက်နေ့ဒီချင်းဒီချင်းအင်းတော့ဒီချင်းရနေလို့ပါဆရာလေကြာရဆက်တော့မှာပဲ။အော်လေစာဖက်ကတော့ခုလောလောဆရာလေစာဖက်မှာတော့နည်းနည်းဟာသူတို့အဟိုအနည်းတိုက်မှာတော့နည်းနည်းသူများအိမ်ကောင်းတယ်လို့ပဲဆရာ။သူတို့ကပွဲတော့လုပ်မှာပါဆရာ။ဒီ Christmas ပွဲတွေကလုပ်မှာဆရာ။
ခရစ်မတ်ပွဲတော်ကျင်းပဖို့အခက်အခဲရှိနေတဲ့စစ်ဆောင်ဒုက္ခသည်တွေအတွက်ကချင်လူမှုအဖွဲ့အစည်းတွေက concern care and contribute to IDPs now ဆိုတဲ့အမည်နဲ့စုပေါင်းပြီးအလှူငွေကောက်ခံလှူဒန်းတာတွေရှိနေပါတဲ့။ဒ ဒီအဖွဲ့ကစစ်ဆောင်ပြည်သူတဦးအတွက်ခရစ်မတ်တမင်တနက်စာကျန်းဝေတထောင်လုံးထည့်ဝင်ဖို့လှုံ့ဆော်ထားပေမဲ့ရရှိထားတဲ့အလူငွေကမလုံလောက်တာကြောင့်ဝေးလံပြီးခက်ခဲတဲ့စခန်းတွေကိုအဓိကထောက်ပံ့ပေးနေကြောင်းအဖွဲ့ရဲ့စေနာဝန်ထမ်းတဦးဖြစ်တဲ့မရှာဒန်ဆိုင်ရောကပြောပါတယ်
အဒီဒီဒီရောက်အတွက်ခရစ်မတ်မှာပေါ့နော်တမင်တမတ်ကြေးကျင်တဲ့ဆိုရင်တထောင်လုံးလူတိုင်းလည်းပါဝင်လို့ရအောင်ပေါ့နော်အဲလူမျိုးနဲ့အမတို့ကတထောင်တက်မှတ်တယ်တကယ်တမ်းကောက်ခံလာတဲ့အခါမှာကျတော့အဒီဒီဒီရောက်ဒိန်း1000ကျော်ရှိတယ်အဲ့လိုအချိန်ပစာမရဘူးလိုအပ်တာနဲ့ရှာပြီးတော့ပေးနိုင်တဲ့အရာဒီမှတမ်းမှကွာဟနေတယ်ပေါ့နော်အဲ့ဒါကြောင့်မလို့ဒေကမ်လေးဟာအလိုအပ်ဆုံးလေဒေကမ်လေးဟာဒုက္ခအရောက်ဆုံးလေဒီမှာတို့ရလာတဲ့အလူငယ်နည်းနည်းကိုဒေကမ်ကိုပေးလို့ရှိရင်အထီရောက်ဆုံးလေပေါ့အဲ့လိုမျိုးမင်းများပြီးတော့ကျမတို့ကပို့ပေးနေတာဖြစ်ပါတယ်။ပို့ပြီးတော့ဝေးတဲ့နေရာတွေ၊ဝေးလံခေါင်ပြတဲ့နေရာတွေအလွယ်တကူအလူရှင်တွေမရောက်နိုင်တဲ့နေရာတွေမှာဦးစားပေးပြီးတော့ရောက်သွားဖို့ကများပါတယ်
။ကချင်လူမှုအဖွဲ့အစည်းတွေစုပေါင်းပြီးခရစ်မတ်တွေအလူငွေကောက်ခံလှူဒါန်းတာဟာဒုတိယအကြိမ်ဖြစ်ပြီးဒီတစ်ကြိမ်မှာအလူငွေ7,000လောက်ရရှိထားပါတယ်။ဒါဟာ2015ခုနှစ်နဲ့နှိုင်းစာရင်တဝက်ခန့်သာရရှိသေးကြောင်းလည်းပြောပါတယ်။ဒီလ23ရက်နေ့မှာတော့ရန်ကုန်မြို့တော်မှာခရစ်မတ်ပွဲတော်ကိုပထမဆုံးအကြိမ်အဖြစ်နေရာ3နေရာခွဲပြီး3ရက်တိုင်ကျင်းပဖို့ရှိနေပါတယ်။ပွဲတော်ကျင်းပမဲ့အစီအစဉ်မှာစုပေါင်းပြီးဓမ္မတေးသီဆိုတာတေးသီဖို့တင်ဆက်တာခရစ်မတ်အကြောင်းတည်ကောင်းစရာတွေဝေးမြတာတွေပါဝင်မှာဖြစ်တယ်လို့လာရောက်သူတွေကိုအစားအသောက်နဲ့ဧည့်ခံတာလက်ဆောင်ပစ္စည်းပေးဝေတာတွေလည်းထည့်သွင်းထားပါတယ်။
ကိုမိုးစောတရင်ပြပိုခဲ့တာပါအခုတော့ခရစ်မတ်နဲ့နှစ်သက်ကူရသည်တခြင်းတစ်ပုတ်နဲ့ဖျော်ဖြေပေးကြပါတယ်လေဒီဂဂါနဲ့စပိတ်ခွန်ဝိုင်းတို့တည်ဆူထားတဲ့ခရစ်မတ်ထရီတခြင်းကိုနားဆင်ကြရအောင်ပါရှင်
Light you up, put you on top, let's fa la 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 la, let's go. Ho, 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 under the mistletoe. Yes, everybody knows we will take off our clothes. Yes, if you want us to, we will let you.
Lady Gaga နဲ့ Space Cowboy တို့တည်ဆူထားတဲ့ Christmas Tree တခြင်းကိုနားဆင်ကြရတာဖြစ်ပါတယ် VOA မြန်မာပိုင်းတောက်ကြနေည Radio အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတောက်တာနေည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာတော့အမျိုးသမီးခန္ဓာနဲ့သုရဆုံလင်အမေရိကန်တခွင်အစီအစဉ်တွေနဲ့အတူနားဆင်ကြရမှာက
အင်္ဂါကြိုးစင်းရင်2019ခုနှစ်အရောက်လွတ်ဖို့အစဉ်အသင့်ပြင်နေကြလို့အင်္ဂါကြိုးပေါ်မှာ curiosity စိတ်ယုံလေးရယခုအချိန်မှာသိပ္ပံအချက်လက်များဆက်လက်ပြီးပို့ရရှိပါတယ်ကဘာနဲ့လဆိုရင်မိုင်ယာ2000ကျော်ပဲရှိပါတယ်နေနဲ့ကဘာကြလို့
ရှင်ဒါကတော့သိပ္ပံနဲ့ဤပညာကဏ္ဍမှာအပြည့်စုံနားဆင်ကြရမှာပါအခုတော့အမျိုးသမီးကဏ္ဍကိုအရင်ဆုံးနားဆင်ကြရပါမယ်မြန်မာနယ်ပွားအမေရိကန်အမျိုးသမီးတူဟာအမေရိကန်အရင်ကာကွယ်ရေးတပ်မှဒုတိယဗိုလ်မှူးကြီးအဖြစ်တာဝန်ထမ်းဆောင်နေပါတယ်ပါမောက်ခဒေါက်တာမီမီဝင်းဘတ်ဟာအမေရိကန်ကာကွယ်ရေးဌာနလက်အောက်ရှိဟာဝိုင်အခြေစိုက် Asia Pacific Center for Security Study APCSS လုံခြုံရေးဘာသာရဆိုင်ရာ Asia Pacific ဌာနမှာတာဝန်ထမ်းဆောင်နေတာဖြစ်ပြီးမြန်မာနိုင်ငံရဲ့အရက်ဖက်နဲ့စစ်ဖက်ဆက်ဆံရေးကောင်းမွန်စေဖို့ကူညီဆောင်ရွက်ပေးခဲ့သူလည်းဖြစ်ပါတယ်သူအနေနဲ့မြန်မာနိုင်ငံကိုမကြာခဏရောက်ခဲ့တဲ့အချိန်တုန်းကမြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုအရေးအသွေးကိုအကဲခတ်ခွင့်ရခဲ့ပြီးမြန်မာတပ်မတော်မှာအမျိုးသမီးတွေပါဝင်ထမ်းဆောင်ခွင့်ရတဲ့ကြောင်းသူကပြောပါတယ်ဒုတိယဗိုလ်ချုပ်မူကြီးမီမီဝင်းဘတ်နဲ့တွေ့ဆုံမင်းမြန်ပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလှတန်းကတင်ပြပေးထားပါတယ်ရှင် You can bend but never break me cause it only serves to make me more determined.
ဘုံဝီဒီဝင်းဘတ်အနေနဲ့အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်လာတာအခု28နှစ်ရှိသွားပြီနောက်တစ်ခုကမြန်မာနိုင်ငံကိုလည်းမကြာခဏတွားရောက်ခဲ့ဘူးတဲ့ဒူဒူဆိုတော့ဒီအမျိုးသမီးတွေမြန်မာစစ်တပ်မှာပါဝင်နိုင်ဖို့အခန့်ကန်တာကအရေးကြီးတယ်လို့ထင်ပါသလားရှင
်ဟုတ်ကဲ့ရှင်အရန်ရေးကြည့်ပါတယ်ဟုတ်ကဲ့
ဘာကြောင့်ပါလဲရှင
်အော်ကျမတို့စီမှာအခုလေ့လာတာအားတွေအများကြီးရှိတယ်ဖွဲ့တစ်ခုကိုအရန်ထက်မြက်အောင်ဖြစ်စေခြင်းလို့ရှင်အမျိုးသားအမျိုးသမီးရောပါရတယ်ဘယ်ကန်တာမှာဖြစ်ဖြစ်ဆိုတော့ကျမတို့မှာ research အများကြီး experiment တွေလုပ်ထားတာမှာအများအားအမျိုးသမီးပါလေလေ organization တွေပေါ့နော်အဖွဲ့တွေကပို့ပြီးတော့ထက်မြက်တယ်လို့သိပါတယ်ဆိုတော့ဒါကြောင့်မလို့အမျိုးသမီးတွေပို့ပါလာလို့ရှိရင်ဒီ organization တွေကပို့ပြီးတော့ထက်မြက်ပြီးတော့အရာရောက်အောင်မြင်စွာလုပ်နိုင်ပါတယ်
အဲ့တော့အမျိုးသမီးတွေကပို့ပါဝင်လာရင်ထက်မြက်တယ်ဆိုတော့ဥပမာဖြင့်ပထမဦးဆုံးကျမတို့ကြည့်ကြမယ်ဆို American စစ်တပ်မှာ American စစ်တပ်မှာဒီအမျိုးသမီးအမျိုးသားအခြေအနေဘယ်လိုရှိပါလဲ
American စစ်တပ်မှာအခုဆိုလို့ရှိရင်အမျိုးသမီးက14ရာခိုင်နှုန်းလောက်ပေါ့ရှိပါတယ်ဟုတ်ကဲ့ကျမတို့က capability တခုပေါ့နော်နောက်ထပ်တခုတစ်မျိုးပို့ပြီးတော့လုပ်ပေးနိုင်တာပေါ့နော်ကျမတို့အမျိုးသမီးတွေဆိုလို့ရှိရင် communication တို့ဘာလို့စကားပြောတာအဲ့လိုမျိုးကောင်းနေဆိုတော့လေကျမတို့ရဲ့တယောက်နဲ့တယောက်ဆက်ဆံရေးတွေ especially ဟိုနည်းနိုင်ငံကြာရေးဆက်သွယ်ရေးတွေပါဆိုသိပြီးတော့အမျိုးသမီးကပို့ကောင်းတယ်လို့ထင်ပါတယ်ဟုတ်ကဲ့ရှင
်ဟိုတနည်းအားဖြင့်တော့အမျိုးသမီးတွေကဆက်ဆံရေးမှာပို့ပြီးတော့တင်းတင်းမွေ့မွေ့ပို့ပြီးတော့ထိထိရောက်ရောက်လုပ်နိုင်တယ်လို့
ပါပါနဲ့နဲ့ဟုတ်ကဲ့ရှင်
အဲ့တော့ဒီစစ်တပ်ထဲကိုမြန်မာအမျိုးသမီးတွေဘာဖြစ်လို့ဝင်သင့်ပါလဲရှင
်စစ်တပ်ကပြည်သူစစ်တပ်ဆိုတော့လေပြည်သူက50ရာခိုင်နှုန်းကအမျိုးသမီးပါတယ်မလား
okay.
ဆိုတော့ပြည်သူစစ်တပ်ဆိုလို့ရှင်အားလုံးပါဝင်ရမယ်လို့ကျမအချင်းပါတယ်ဆိုတော့ရောက်မလို့ပြောတာပါ
အခုလောလောဆယ်မှာပေါ့နော်ဒီမြန်မာစစ်တပ်နဲ့နေပုံမူရသွားပြီးတော့လေးလာခွင့်ရတယ်ဆိုတဲ့ခါကျတော့မြန်မာစစ်တပ်အခုလက်ရှိအနေထားမှာရောဒီအမျိုးသားအမျိုးသမီးပါဝင်မှုကဘယ်လိုရှိပါလဲ
အခုကဆက်ဆခြင်းပဲရှိပါသေးတယ်အခု2014ကနေပြီးတော့စပြီးတော့အမျိုးသမီးဗိုလ်လောင်းနေမြန်မာစစ်တပ်ထဲကိုရောက်လာပြီအရင်တော့အမျိုးသမီးစစ်ဗိုလ်တွေရှိပါတယ်ဒါပေမဲ့များသွားမဲ့သူက medical ပတ်သက်ပြီးတော့ပဲလောက်တယ်အခုကျတော့ပို့ပြီးတော့ military specialty ထဲမှာသူတို့ရောက်လာပါပြီဆိုတော့အခုဆိုလို့ရှိရင်ကျွန်မထင်တယ်3%-4%ရှိသွားပြီ ਨੇ တူတယ်အခုဆိုလို့ရှိရင်ပထမ ပတ်စင်ကဘိုလေးတွေအခုဆိုလို့ရှိရင်အနည်းဆုံးပူကြီးလောက်တော့ရှိနေပြီလို့ထင်တယ်ဟုတ်ကဲ့ရှင
်ပူမူကြီးလေမြန်မာနိုင်ငံကိုတွားရောက်လေးရှိတယ်ဆိုတဲ့ခါကျတော့ခုလိုပေါ့နော်ကိုကိုတိုင်းကလေစစ်တင်တန်းဆင်းပြီးတော့ပူမူအဆင့်ရှိလာပြီဆိုတဲ့ခါကျတော့ခုလိုမျိုးဆော့ဆော့ကဘူလောင်းတင်တန်းဆင်းတဲ့ဟိုအမျိုးသမီးတွေမြန်မာနိုင်ငံမှာတွေ့ဆုံခွင့်တောင်းခဲ့ပါလားရခဲ့ရခဲ့ပါလားရှင
်အာကျွန်တော်တော့ခဏတော့တောင်းပါတယ်အခုချက်ရှိတော့မရသေးပါဘူးသူတို့တော့ပြောတော့ပြောတာပဲဒီနေ့ကျွန်မသွားတွေ့နိုင်မယ်လို့ကျွန်မကပါတွေ့ကျင်တာသူတို့နဲ့ကျွန်မရဲ့ဖြတ်တန်းလာတဲ့အခက်အခဲတွေပေါ့နော်အမျိုးသမီးတွေစစ်ဖို့ဖြစ်တဲ့ကဏ္ဍမှာကျွန်မ share လုပ်ချင်လို့ပါ
စစကပြောသလိုပေါ့နော်ဘုံမူကြီးရဲ့အတွေ့အကြုံကိုသူတို့ဒီပူလောင်အမျိုးသမီးတွေနဲ့လည်းမျှဝေခြင်းနဲ့ဆိုရခါကြတော့အမေရိကန်စစ်တပ်မှာကိုစစ်မှုထမ်းခြင်းအဖြစ်ပေါ့နော်ဘယ်လိုကိုယ့်အတွက်အကျိုးတက်ရောက်မှုရှိတယ်လဲဆိုတာဒီနေရာနေလေမျှဝေပေးလို့ရပါတယ
်ဟုတ်ကဲ့အော်ကျမ US Army ရဲ့ကိုဝင်လာတာမထင်မှတ်ပဲနဲ့ဝင်လာတာဘာလို့လဲဆိုတော့ကျမ High School ပြီးလဲပြီးရောကျောင်းသွားဖို့အတွက်ကိုအခလိုက်ရှာတဲ့အခါမှာအဲ့ဒီအချိန်မှာ Army ROTC ကနေပြီးတော့ကျမကို scholarship ပေးတယ်။အဲ့ဒါနဲ့ပဲ US Army တွေရောက်သွားတယ်။ဒါပေမဲ့အဲ့ဒီအချိန်မှာမတင်မှတ်ပဲဖြစ်တာဟိုကျမရဲ့ leadership ပေါ့နော်။ခေါင်းဆောင်အုပ်ချုပ်ရေးဒီ training အများကြီးရတယ်။အဲ့ဒီအကြောင်းမလို့ကျမတခုခုလုပ်မယ်ဆိုလို့ရှိရင်အရန်အကျိုးရှိတဲ့ training ပါပဲ။အဲမြန်မာနိုင်ငံမှာလည်းကျမခဏခဏသွားတဲ့အခါကျတော့မြန်မာအမျိုးသမီးတွေအများကြီးတွေ့ပါတယ်။ခေါင်းဆောင်မှုအရေးချင်းတွေအများကြီးရှိတဲ့လူတွေရှိတယ်။တကယ်လို့သူတို့ဒီ military training ခေါင်းဆောင်မှုသင်တန်းအခွင့်အရေးတွေရလို့ရှိရင်သူတို့ပို့ပြီးတော့ထက်မြက်ပြီးတော့မြန်မာနိုင်ငံပို့တိုးတက်အောင်လုပ်ပေးနိုင်မယ်လို့ကျွန်မတကယ်ထင်ပါတယ်။
အဲ့တော့စစ်တပ်ကပေါ့နော်စစ်သင်တန်းဆင်းတဲ့နေရာမှာဒီခေါင်းဆောင်မှုသင်တန်းကိုကို့အတွက်ပေါ့နော်ဘယ်လိုမျိုးဒီ American စစ်သင်တန်းကတဆင့်ပေါ့နော်ကိုဒီလေ့ကျင့်သင်တန်းပေးပါလေရှင
် leadership ဆိုတာခေါင်းဆောင်မှုဆိုတာနှမျိုးရှိတာပေါ့เนาะတခုက theory နောက်တခုကကျတော့ practice တကယ်လုပ်ရမယ်စာတွေရောလက်တွေရောနှမျိုးလုံးလိုပါတယ်ဆိုတော့ جماعه အတွက်ကဆိုလို့ရှင် جماعه ခရက်ကနေပြီးတော့စပြီးတော့ platoon leader လိုမျိုး practice ရတယ်နောက်တော့ جماعه second lieutenant ဖြစ်သွားတဲ့အခါမှာ جماعه က جماعه platoon leader جماعه မှာပထမဆုံးအုပ်ချုပ်62ယောက
်
platoon ဆိုတော့အဲ့ဒီအချိန်မှာ جماعه အတွက်ရန်အတွေ့အကြုံပုံများလာတာပေါ့နော်အဲ့ဒါဆိုတော့တောင်းဆောင်မှုဆိုတာ practice လုပ်ရတယ်ပထမလုပ်ရင်နည်းနည်းပါးပါးမှားတတ်တတ်တယ်ရှိတယ် theory ကောင်းပေမဲ့ကိုယ်နဲ့မသင့်တော်တဲ့ဥစ္စာတွေရှိတယ်အဲ့ဒါတွေကိုပြောင်းပြောင်းပြောင်းပြီးတော့ဒီဥစ္စာ customize ကိုယ်နဲ့ပို့ပြီးတော့သင့်တော်အောင်လုပ်တာအနှစ်ပေါင်းများစွာကြာပါတယ်ဆိုတော့တက်20လောက်တရားတာလုပ်ခွင့်ရတဲ့အခါကျတော့ဒီနေ့ကျမအသက်50ကျော်တော်တော်များများ experience ရှိလာတဲ့အခါကျတော့ပို့ပြီးတော့တင်တင်မြတ်ဦးဆောင်နိုင်တာပေါ့
ဆောစောပြောလို့ခေါင်းဆောင်မှုအတွေ့အကြုံတွေမှာတခါလေးကြတော့လေစတွေးနဲ့လက်တွေးနဲ့မကြိုက်တဲ့အခါကျတော့ကိုမှားတာတွေလည်းရှိတာပေါ့နော
်ဟုတ်ကဲ့
အဲ့တော့ကျွန်မသိချင်တာကောင်းဆောင်မှုပေါ်မှာမှားတဲ့အတွက်ကြောင့်ဘလို့ကိုကစဉ်းစားမိပြီးတော့ဘလို့ပြုပြင်ပြီးတော့လုပ်ခဲ့လဲဆိုအဲ့ဒီအတွေ့အကြုံလေးများရှိရင်မျှဝေပါလား
တခါလေးကြလို့ရှိရင်အမျိုးသမီးရဲ့ characteristic တွေပေါ့နော်အမျိုးသားနဲ့မတူပြီးတော့လေကိုနဲ့လုပ်နေတဲ့အောက်ကလူတွေကလည်းတခါလေးကြလို့ရှိရင်အမျိုးသားရဲ့မျှော်လင့်တာလည်းတမျိုးဆိုတော့အဲ့ဒီဥစ္စာအများတန်းအမျိုးသမီးအနေနဲ့လေကိုက adjust ပြောင်းပြီးတော့လေကိုနဲ့ပို့ပြီးတော့တင့်တော်တဲ့ characteristic လေးကိုပိုင်ကိုမွေးပြီးတော့တည်ထောင်ရတာပေါ့နော်တခါလေကြလို့ရှိရင်လေကိုရဲ့ personality နဲ့သူများရဲ့ personality အမျိုးသမီးချင်းချင်းတောင်မှလည်းမတူတချို့ characteristic ကတချို့လူတွေမှာပို့ပြီးတော့ကောင်းတယ်တချို့ကြတော့လေကိုအတွက်တိတ်ပြီးတော့မလိုက်ဘူးဆိုတော့ကနည်းနည်းပြောင်းရတာပေါ့နော်အဲ့လိုမျိုးနောက်ပြီးတော့လေကိုအုပ်ချုပ်တဲ့လူရဲ့အသွင်တွေလည်းနည်းနည်းပူနားလဲရတယ်တချို့လူတွေကဒီလိုကောင်းဆောင်သွားပဲဆိုပိုကောင်းမိမယ်တချို့နောက်တစ်ဖွဲ့ကရမလားမရလားအဲ့ဒါနဲ့မကြိုက်မလားမသိဘူးဆိုတော့အဲ့ဒါကြီးအများအားဖြင့်ကိုကချင့်ချိန်ပြီးတော့ဒါပြန်ပြီးတော့လုပ်ပေးရတယ်ဟုတ်တယ
်ဘုံမူလေမြန်မာနိုင်ငံကိုမကြာခဏသွားတယ်ဆိုတော့မြန်မာအမျိုးသမီးတွေနဲ့လည်းတွေ့ဆုံခွင့်ရမှာပါမြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုအရေးအချင်းကိုဘယ်လိုအကဲခံမိပါလဲရှင
်မြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုပါနည်းနည်းလေးထူးခြားတယ် Western နဲ့လေဒီ American တွေနဲ့နည်းနည်းစာလိုက်ရှင်ဘာလို့ဆို America မှာဒီ Feminism ဆိုတဲ့ကဏ္ဍကိုလှုပ်တဲ့အခါမှာများသောအားဖြင့်ဒီ Western ပေါ့အမျိုးသမီးတွေကမိမလိုမလုပ်ပဲနဲ့ယောက်ျားလိုဒါပေမဲ့မြန်မာအမျိုးသမီးတွေကပို့ပြီးတော့နူးနူးညံ့ညံ့နဲ့သူတို့နဲ့ပို့ပြီးတော့ကိုက်ညီတဲ့ခေါင်းဆောင်မှုဥစားတွေ့ရတယ်ဆိုကျွန်တော်တို့ဆိုမှ leadership study မှာဆိုလို့ပြောရစား authentic leadership ပေါ့နော်သူတို့ဗာလဲယောက်ျားတွေလိုမျိုးခေါင်းဆောင်တွေစရာမလိုဘူးသူတို့ရဲ့သဘာဝပေးထားတဲ့ခေါင်းဆောင်မှုကိုသူတို့ပို့ပြီးတော့သုံးတယ်လို့ကျွန်မထင်တယ်အဲအကြောင်းမလို့သူတို့ကပို့ပြီးတော့ထျောက်တယ်လို့ကျွန်မထင်တယ်ဘာလို့လဲဆိုတော့သူတို့ယောက်ျားလိုမျိုးပြောင်းလိုက်နေစရာမလိုဘူးသူတို့ရဲ့သဘာဝပေးထားတဲ့အမျိုးသမီးနဲ့ ကိုက်ညီတဲ့အသွင်ကိုသုံးပြီးတော့သူတို့ခေါင်းဆောင်မှုလုပ်တယ်ဆိုတော့ကျမဒါပို့ပြီးတော့ထိရောက်တယ် authentic leadership ပေါ့နော
်အဲ့လိုပေါ့နော်အနောက်နိုင်ငံကမြို့သမီးဝါဒီတွေလိုမဟုတ်ဘဲနဲ့ဟိုယောက်ျားတွေနဲ့ဒန်းတူယောက်ျားလုံနိုင်တာကိုလိုက်ပြီးတော့ရင်ပေါင်တန်းလှုပ်ဖို့ကြိုးစားတာတဲ့မြန်မာအမျိုးသမီးတွေကသူတို့ရဲ့ပင်ကိုအည်သွေးကိုအခြေခံပြီးတော့သူတို့ခေါင်းဆောင်မှုကိုဒီလိုက်ရောညီထွေရှိအောင်လုပ်တော့ပို့ပြီးထိရောက်တယ်ဆိုတဲ့ခါကျတော့ဘာများဥပမာပေးလို့ရမလဲရှင်သတိထားမိတာပေါ့နော
်ဒန်းတူကတော့ဒန်းတူပဲဒါပေမဲ့သူတို့ရဲ့အသမြတစ်မျိုးယောက်ျားတွေလုပ်တဲ့ဥစ္စာအလုံးလုပ်နိုင်တယ် mission ကို accomplish လုပ်နိုင်တယ်ဒါပေမဲ့သူတို့လုပ်တဲ့လုပ်ငန်းနဲ့လုပ်သူများနည်းနည်းယောက်ျားနဲ့တစ်ခါလေကြာမတူတာတွေရှိမယ
်
နော်ဒါပေမဲ့သူတို့လုပ်တာထိရောက်တယ်လို့ထင်ပါတယ်အမျိုးသမီးတွေက teamwork ကိုပို့ပြီးတော့ဦးစားပေးတယ်ယောက်ျားတွေကတကယ်လုပ်မယ်ဆိုလို့ရှိရင်သူတို့ကနည်းနည်း dictatorial ဖြစ်တတ်တယ် now top down ပေါ့နော်အဲ့ဒါကွာခြားတာအများသောအားဖြင့်အမျိုးသမီးတွေကဒီခေါင်းဆောင်မယ်ဆိုလို့ရှိရင်ပို့ပြီးတော့ teamwork ကိုပို့သုံးပြီးတော့ပို့ပြီးတော့ democratic ဖြစ်တတ်တယ်အားလုံးကိုလူတွေရဲ့ idea တွေယူပြီးတော့သူတို့ဒီ decision လုပ်ကြတယ်အများသောအားဖြင့်အမျိုးသားတွေသူတို့ပိုင်းသူတို့ခေါင်းထဲမှာစဉ်းစားသူတို့ဥစ္စာလုတ်လိုက်ဆိုအပေါ်ကနေပြီးတော့အောက်ကိုပြောပြီးတော့ဒါပဲပြီးသွားတယ်နည်းနည်းလေးတကူခေါင်းဆန်ပြီးတော့လုတ်တယ်ဒါပေမဲ့အဲ့ဒီတကူခေါင်းဆန်ပြီးတော့လုတ်တဲ့အခါကျတော့ကိုက input ကလူတယောက်စာပဲရှိတယ်အဖွဲ့နဲ့စီးပြီးတော့လုတ်တဲ့အခါကျတော့ခေါင်းနေအများကြီးပါလာတဲ့အခါကျတော့ကိုလုတ်တဲ့ decision ကပို့ပြီးတော့ခိုင်မာတယ်ပို့ပြီးတော့ထိရောက်တာပေါ့နော်အဲ့ဒါကြောင့်မလို့အမျိုးသမီး style decision making or leading ကပို့ပြီးတော့ဒီနေ့အရန်ခက်ခဲပြီးတော့ရှုပ်ထွေးနေတဲ့ environment မှာပို့ပြီးတော့ထိရောက်တယ်လို့ကျမတို့ရဲ့ဒီ study တွေကပြလာတာဟုတ်တယ်
cause it only serves to make me
ဒေါ်လာတန်းစီစဉ်တင်ဆက်တဲ့အပတ်စဉ်အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်အခုတော့သူရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့ဆူရှီလုပ်ငန်းနဲ့ပတ်သက်ပြီးမသိအေးကိုကိုအောင်ကမင်းမြန်တင်ပြထားပါရဲ့ရှင
်ဆိုတော့မသိအေးရာဒီမကြခင်ရပိုင်းနှုံးကဝေပေါ့နော်ဒီသမရအိမ်ဗျူတော်မှာဒီညစာအတွက်ပေါ့ဂျပန်အစားအစာဆူရှီသွားပြင်ပေးခဲ့ရတယ်လို့သိရပါတယ်ဆိုတော့ဘာအထိမ့်မတ်အနေနဲ့သွားပြင်ဆင်ပေးရလဲဆိုတော့အရင်ဆုံးစပြောပြပြအောင
်ဟုတ်ကဲ့ကိုဟွာလေးသူတို့ကဟိုအခုချိန်ဆိုလို့ရှိရင် Jewish လူမျိုးတွေရဲ့ holiday ပေါ့နော်ဟိုမီးထုံးပွဲလို့ခေါ်လို့ရတယ်အခုသူတို့က Hanukkah လို့ခေါ်တယ်အဲ့ပွဲတော့လုပ်တယ်ပေါ့နော်အဲ့ပွဲတော့အတွက်ကိုသူတို့ရဲ့ White House မှာရှိတဲ့သူတို့ဝန်ထမ်းတွေပေါ့နော်ဂျူးလူမျိုးတွေလည်းရှိတခြားလူမျိုးတွေလည်းရှိအဲ့ဒီပေါ်ရအတွက်အဲ့ဒီလူမျိုးတွေအတွက်ကိုသူတို့အဲ့ဒီ White House ကနေပြီးတော့ဦးစီးပြီးတော့သူတို့ပါတီလုပ်ပေးရပေါ့နော်အဲ့ဒါကနှစ်တိုင်းသူတို့ဒီပွဲတော်အချိန်ရောက်လို့ရှိရင်သူတို့လုပ်ပေးရရှင
် White House ကဝန်ထမ်းတွေအတွက်ပေါ့နော်ပါတီအတွက်လုပ်ပေးတာဆိုတော့အဲ့ဒီမှာတမရအတွက်ကောပြင်ဆင်ပေးရပါလား
ဟုတ်ကဲ့ရှင်အာသူတို့ဟိုဘယ်လိုခေါ် White House ကဝန်ထမ်းတွေအပြင်သူတို့ရဲ့မိသားစုရဲ့တခြား Jewish လူမျိုးတွေအပြင်ကလူမျိုးအပြင်ကလူတွေကိုလည်းသူတို့ဖိတ်ပြီးတော့အဲ့ခံနေပေါ့နော်ဟိုတခါလုံးလို့ရှိရင်တို့လူအယောက်900ရို600ရို minute ကဆိုလို့ရှိရင်လူအယောက်900ရို့အဲ့လိုမျိုးတို့လုတ်တယ်ရှင်အဲ့တမန်တော်အတက်ကိုလည်းတို့ပြင်ဆင်ပေးရတယ်ရှင
်အဲ့လိုသွားပြီးတော့မသေးအေးတို့လုတ်ပေးရတဲ့အခါမှာရောဟိုတမန်တော်အတွက်ဆိုပြီးတော့တီးကြားပြင်ဆင်ပေးရတာမျိုးရှိပါလား
ဟောအဲ့လိုမျိုးပြင်ဆင်ပေးရတော့မရှိဘူးရှင်တို့ကတော့အကုန်လုံးပေါ့နော်ဟိုဟိုဘယ်လိုခေါ်မလဲဒီလိုမျိုးပဲဟိုတေးစက်တက်တက်ရက်ကလေးစီပေးပေါ့နော်ဟိုတမန်တော်ကအော်လာစားကြတယ်ဆက်မယ်မစားကြလည်းမစားဘူးပေါ့နော်ဒါပေမဲ့အဲ့လိုမျိုးတင်းတန်ရင်ပြင်ဆင်ရတာတော့မရှိဘူးဒါပေမဲ့သူတို့ရဲ့ဟိုဘယ်လိုခေါ်မလဲတမန်ရဲ့ဥမာသားတို့ချွေးမတို့အဲ့လိုအနေနဲ့ဆိုလို့ရှိရင်တော့အာသူ့တမန်အစီသူ့သားအတွက်လို့ပေးပါဆိုလို့ရှိရင်တော့အဲ့လိုမျိုးတိတ်ချာလေးဟိုစီစဉ်ပြီးတော့လို့ပေးရရှင
်ဟုတ်အစားတော့ပြင်ဆင်ပေးတဲ့ခါမှာရောဆူရှီကြီးပဲတီးတန်စားကြတာလားဒါမှမဟုတ်တခြားအစားအစာတွေရောပါပါသေးလား
ဟုတ်ပါတယ်ရှင်တခြားအစားအစာတွေပါတယ်ဒါပေမဲ့ကျွန်တော်တို့ကတော့ only sushi ပဲတခြားအစားအစာတွေကတော့တခြားလူမျိုးတွေကလာလို့တာပေါ့နော်ဟိုတခြားလူမျိုးဆိုတော့တခြားကုမ္ပဏီကနေလာလို့တာရှင
်ဟုတ်ကဲ့ဆိုတော့အဲ့ဒီမှာသွားလုတဲ့အခါမှာရောဥမာ Donald Trump ကဘလူဟာမျိုးကိုကြိုက်တဲ့တယ်တို့ဘာလို့ဆိုတဲ့ဟာမျိုးရောကိုတိခဲ့ရပါလား
အဲ့တော့မတိခဲ့ရဘူးရှင်သူတို့ကဒီစပြီးတော့အလုံးစပြီးတော့လုတ်ပြီဆိုလို့ရှင်သူတို့ကပွဲလေပြင်တော့ပေါ့နော်စပြင်လို့ရှင်ကျွန်တော်တို့ကဒီကနေပြီးတော့ပြင်သမင်းတွေပဲချက်သွားရအောင်ခေါ်ရောက်တဲ့အခါကျတော့အကုန်လုံးတစ်ခါတန်းလိုက်ပြီးတော့တန်းကျင်စင်တဲ့အခါကျတော့ဘသူကနေလာပြီးတော့ဘသူကဖာတက်တယ်ဆိုတော့လာမပြောရှင်သူတို့တိုက်တဲ့ဟာမျိုးကိုသူတို့သိတဲ့ယူရတာတော့ရှိရပေါ့နော
်အိမ်ပြီးတော့မှာပေါ့လေအခုလိုမျိုးသွားပြီးတော့ဆူရှီကိုပြင်ဆင်ပေးနေတာအခုဘယ်နှစ်ရှိပါပြီလဲ
အော်ဒီနေ့လည်းဆိုလို့ရှင်တော့ဒုတိယအကြိမ်ရှိပါမယ်ရှင
်ဟုတ်ကဲ့ဟိုဘလို့အဆက်အသွယ်နဲ့သွားပြီးတော့လုတ်ဖြစ်ခဲ့တာလဲဆိုတော့လည်းပြောပါဦး
ဘလို့အဆက်အသွယ်လဲဆိုတော့ဗောနော Jewish Christian community တဖေးရဗောနော်သူကတခြားအဲဒီလိုပါတီပွဲတွေကို Washington DC မှာရတယ်အမကွန်ဂရက်ဆိုပါလို့အဲ့လိုမျိုးလုပ်တဲ့ပွဲတွေလို့ဒီလိုရှိတခြားအစိုးရအရာရှိပွဲတွေမျိုးဆိုလို့ရှိရင်တော့သွားသွားပြီးတော့သူရှိသွားလိုက်ပေးရတယ်အဲ့လိုမျိုးသွားလိုက်ပေးတဲ့အခါမှာသူတို့ရဲ့ရှေ့ဥမာ White House ကလူတွေလာဆိုင်လဲစာမေးတော့မလို့ရှိရင်သူတစ်ဆင့်တခါတစ်ဆင့်တားပြီးတော့ဒီ Jewish community ကိုပဲသူရှိလို့လို့ရှိရင်မာမယ်လို့သူတို့ပြောပဲလိုက်မယ်လို့တော့ထင်ပါတယ်အဲ့ဒါကြောင့်မလို့ပဲနောက်တစ်ခေါက်ပြီးကြတော့သူတို့အဲ့ဒီ White House မှာလာပြီးတော့လုပ်ပေးနိုင်မလားဆိုပြီးတထည့်ကိုကမ်းလှမ်းနေရှင်အဲ့တထည့်ကနေပြီးတော့ကျွန်တော်တို့ကိုပြောပြီးတော့ဗောနောအာကျွန်တော်တို့တောင်းလို့ဖြစ်တာဗော
ဆိုတော့ဒီ Washington မှာမဲမသေးတော့အခြေစိုက်တာဆိုတော့ဒီအိမ်ယူတော့အပြင်ပေါ့နော် Washington ကတခြားဘယ်နေရာတွေမှာရောသွားပြီးတော့အခုလိုမျိုးအစားတောက်ပြင်ဆင်ပေးခဲ့ရဘူးပါလေ
ဟုတ်ကဲ့Washington အိမ်ယူတော့မှာလုပ်ပေးရတယ်ပြီးလို့ရှင်နောက်တစ်နေရာကျတော့သူတို့အဲ့ဘာ museum တခုရှိရရှင်အဲ့ဒီဟာကလည်းအစိုးရပွဲပဲပေါ့နော်ဘာလို့လဲဆိုတော့သူတို့အစိုးရပွဲကြီးဖိတ်ပြီးလုပ်ပြီးဆိုလို့ရှင်သူတို့ကဒီတိုင်းဝင်လို့မရဘူးလူတို့ရေးလေခဏခဏဆစ်တယ်ပြီးကျွန်တော်တို့ ID တွေကိုအရင်သူတို့ပေးထားရတယ်သူတို့ကဒီ ID တွေကိုအရင်ဆုံး approve ဖြစ်ပြီးတော့မှကျွန်တော်တို့ကဝင်ရတာပေါ့နော်အဲ့လိုမျိုးဆိုအဲ့ museum တခုမှသွားလို့ရတယ်ပြီးတော့နောက်တစ်ခါကျတော့အဲ့ hotel တခုမှအဲ့ hotel မှာလည်းအဲ့လိုမလို့တို့ရထထနဲ့သူတို့ဒါပေမဲ့ကျွန်တော်တို့ကဟိုသွားတော့လုပ်ပေးရပေါ့နော်ဒါပေမဲ့သူတို့ကဘာကောင်းစင်ဆက်သက်ပြီးတော့လုပ်တယ်တော့ဒါတူပါနော်အခုโอเคပါတီရှိရပါနော်ဒီမှာလာလို့ပေးပါဆိုလို့ရှိရင်အတစ်ဖက်ကတော့အစိုးရအဖွဲ့မှလောက်ရမယ်ဆက်ချလို့ပေးပါပေါ့နော်အဲ့အဲ့လိုမျိုးရပါတော့ကျွန်တော်တို့သွားသွားပြလောက်ရတယ်ပြီးလို့ရှိရင်အဲ့မှာရှိရ hotel အကြီးကြီးတွေမှာပေါ့နော်သူတို့မင်္ဂလာဆောင်ရှိတာလို့ပြီးလို့ရှိရင်အစိုးရအဲ့လူကြီးတွေရဲ့ပွဲတွေပေါ့နော်ဟိုသူတို့ခေါင်းစဉ်တစ်ခုခုနဲ့ပေါ့နော်အဲ့လိုပေးပါဆိုလို့ရှိရင်သွားသွားပြလောက်ပေးအဓိကကတော့ဂျူးရစ်လူတွေအများကြီးပါပြီဆိုလို့ရှိရင်သူတို့ရဲ့ကိုရှာအစားအစာဖြစ်တဲ့အတွက်ပေါ့နော်ကိုရှာအစားအစာကိုကျွန်တော်တို့ကတိုင်းမြောက်လုပ်ပေးတဲ့အတွက်ဒီကောင်မျိုးခေါ်ခေါ်ပြီးတော့သူကလုပ်ပြရပါတော့
ဒီဆူရှီလုပ်ငန်းကိုဘယ်လိုစလုပ်ဖြစ်သွားလဲဆိုတဲ့အကြောင်းကိုပြောပြပေးပါဦ
းဆူရှီလုပ်ငန်းကိုစလုပ်ဖြစ်တာတော့အကိုရဲ့လူငယ်ရဲ့ရှစ်နှစ်လောက်တုန်းကကျွန်တော်အင်တာတားရပါတော့ကျွန်တော်အင်တာတားကျွန်တော်အမျိုးသားဆူရှီလုပ်တယ်အဲကျွန်တော်တို့နယူဂျာစီမှာနေကြတယ်အဲတော့သူနဲ့ကျွန်တော်အင်တာတားပြီးတဲ့အခါမှာဆူရှီစလုပ်ဖြစ်တယ်ပေါ့ပြီးတော့ကျွန်တော်တို့ကဒီမေရီလန်ကိုပြန်Maryland ကိုကြောင်းလာကြတယ် New Jersey မှာ၄နှစ်လောက်နေပြီးတော့ကျွန်တော်တို့ social လုပ်ငန်းကိုလုပ်တယ်ပြီးတော့ Maryland ကိုကြောင်းလာတယ်ကြောင်းလာပြီးတဲ့အခါကျတော့ဒီဟိုဘာလို့ website တစ်ခုကနေပြီးတော့ဟို allot ခေါ်တယ်ပေါ့နော် social လုပ် social လုပ်တမားလူရယ်ပေါ့နော် restaurant တစ်ခုမှာပေါ့နော်အဲခေါ်တော့အဲ့ restaurant ကကိုရှာ restaurant ဖြစ်နေတယ် party room မှာပေါ့ Maryland party room မှာအဲ့မှာသွားပြီးတော့အဲ့မှာသွားလုပ်ရင်းနဲ့ကျွန်တော်တို့ social နဲ့ဟိုဘယ်လိုခေါ်မလဲအရသာကောင်းတယ်ပေါ့နော်အရသာကောင်းတဲ့အခါကျတော့အခုကျွန်တော်အလုံးလုံးနေပြီးတဖြည်းအနေနဲ့ပြီးတော့ကျွန်တော်အလုံးလုံးပေးနိုင်မလားသူ့ရဲ့ဆိုင်မှာဆိုပြီးတော့ကျွန်တော်လှမ်းတော့ကမ်းလှမ်းတဲ့အတွက်ကျွန်တော်သူ့ဆိုင်မှာလုပ်ပေးနေရပေါ့အခုဆို၄နှစ်လောက်ရှိပေါ့အလုံးပေါ့ဆူရှီလောက်တယ်ဆို၈နှစ်လောက်ရှိပေါ့ရှင
်အမေရိကကဒီဆူရှီလုပ်ငန်းတွေထဲမှာတော့ဒါမြန်မာတွေတော်တော်များများဝင်ပြီးတော့ဟိုလုပ်နေကြတာတော့ကျွန်တော်တို့အများအားကြားနေရတာပေါ့လေဆိုတဲ့အခါမှာတချို့တွေလည်းအောင်မြင်နေမအောင်မြင်တဲ့သူတွေလည်းရှိတယ်ဆိုတဲ့အခါကျတော့မက်သေးတို့ရောအခုလုပ်ခဲ့တဲ့အတွေ့အကြုံအရကျတော့ဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့ကိုဘယ်လောက်ထိအောင်မြင်မြင်လုပ်ခဲ့နိုင်တယ်လို့ထင်ပါလဲ
ပြောမယ်ဆိုလို့ရှိရင်ပေါ့နော်ဒီလုပ်ငန်းကတော်တော်လေးတော့လေဟိုရှောင်ထွက်ရမပြောမှာကြက်ကြက်နဲ့ပြောမှာကျွန်တော်တို့မပြောရဘူးပေါ့နော်ဒါပေမဲ့တခုတော့အကြံပေးချင်တာကလေဟိုကျွန်တော်အလုံးလုံးမယ်ဆိုလို့ရှိရင်ကျွန်တော်ခံယူချက်ပေါ့နော်ကျွန်တော်အလုံးလုံးမယ်ဆိုလို့ရှိရင်ကျွန်တော်ခံယူချက်ကတော့အလုံးသမားလုပ်တယ်ပဲဖြစ်ဖြစ်ကိုယ်ပိုင် second try အဲ့လိုမျိုးပေါ့နော် small business တခုလုပ်မယ်ဆိုရင်စင်လာထားပြီးလုပ်လို့ရှိရင်တော့အောင်မြင်မယ်လို့တော့ထင်တယ်ပေါ့နော်ပြီးလို့ရှိရင်နောက်တစ်ခုကဟိုဘလို့ complex ဟိုအဓိကတော့အကိုရဲ့စေတနာပဲကိုကဟိုကျွန်တော်တို့ဆိုလို့ရှိရင်ကျွန်တော်တထဲစီမှာကျွန်တော်တို့အလုပ်လုပ်တယ်လုပ်လို့ရှိရင်ဒီအလုပ်ကတထဲရဲ့အလုပ်တထဲအလုပ်ကိုပို့လို့ပေးရတယ်ပေါ့နော်လာသာယူပြီးလုပ်ပေးရသဘောမထားဘဲနဲ့သူ့အလုပ်ကိုတော့သူ့ရဲ့စီးပွားရေးလုပ်ငန်းတစ်ခုလို့သဘောထားပြီးလုပ်ပေးရတဲ့အတွက်ကျွန်တော်တို့အမြင်နဲ့လို့တော့ဖြစ်နေပြန်
ဒုရဆုံလေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြကြရတာပါခုတော့သိပ္ပံနဲ့ဤပညာအစီအစဉ်လှည့်ရောက်ပါပြီဒေါက်ခင်မြတ်သက်တင်ဆက်ပေးထားပါတယ်ရှင
်2018ခုနှစ်အတွင်းသိပ္ပံဆိုင်ရာတိုးတက်မှုတွေအကြောင်းအမေရိကန်မျိုးသားအာကာသစူးစမ်းရေးအဖွဲ့ NASA ကသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပြပေးမှာပါပထမဆုံး NASA ရဲ့2018ခုနှစ်အတွင်းသိပ္ပံဆိုင်ရာတိုးတက်မှုတွေကိုကြည့်ရအောင်ပ
ါ2018ခုနှစ်တည်းမှာအပြည်ပြည်ဆိုင်ရာအာကာသစခန်း International Space Station ပေါ်မှာသိပ္ပံသုတေသနပြုလုပ်ခဲ့တဲ့စမ်းသပ်မှုပေါင်း190ကျော်ပါတယ်အဲ့ဒီထဲမှာကမ္ဘာရာသီလူတိုင်းနာအစား Neutron Jerry လေးလာတာနောက်ပြီး Dark Matter ဆိုတဲ့အမှောင် Drop ပေါ့နော်အဲ့ဒါတွေရှိမရှိလေးလာတဲ့သုတေသနတွေအများကြီးပါပါတယ်အပြည်ပြည်ဆိုင်ရာအာကာသစခန်းမှာ Peggy Whitson က
အမျိုးသမီးအာဂါတရေမှုအနေနဲ့288ရက်နေခဲ့ပြီးတော့အကြာဆုံးနေထိုင်ခဲ့တဲ့စံချိန်ကိုတင်ခဲ့ပါတယ်
။ NASA ကတခြားဂြိုလ်ရာစီကိုလွှတ်တင်ထားတဲ့ဂြိုလ်ရာတွေ2018ခုနှစ်မှာဘယ်အချိန်တွေရောက်နေပါပြီလဲ
။စနေဂြိုလ်ပေါ်ဝဲပြီးတော့တိပ်ပံအချက်လက်တွေပို့နေတဲ့ Cassini ဂြိုလ်ရာလောင်စာဆွမ်းအင်ကုန်သွားတဲ့အတွက်ကျိုတူကိုစနေကျိုပေါ်ကိုပြစ်ချလိုက်ပါတယ်73နှစ်ကြာလောက်ခဲ့တဲ့အလုတ်ကအောင်မြင်စွာပြီးသွားပြီဆိုတဲ့အထိတ်မှန်နဲ့သူတို့ကြီးညာပါတယ်နောက်တစ်ခုကတော့အင်ကာကျိုစင်းရင်2019ခုနှစ်အရောက်လွတ်ဖို့အစဉ်အသင့်ပြင်နေကြလို့အင်ကာကျိုပေါ်မှာ curiosity စိတ်ရုပ်လေးကယခုအချိန်မှာတိတ်ပန့်အချက်လက်များဆက်လက်ပြီးပို့ရရှိပါတယ်ကဘာနဲ့လဆိုရင်မိုင်ယာ2သိန်းခွဲပဲရှိပါတယ်အာနေနဲ့ကဘာကြလို့ရှင်မိုင်ပေါင်း63သန်းဝေးပါတယ်ဒီနေဆက်ကြဝလာရဲ့အစွန်းနဲ့ကဘာတော့မိုင်ပန်းထောင်ပေါင်း9000ကျော်ဝေးတဲ့ဟာမှာမှတ်မိကြမယ်ထင်ပါတယ်ဒီ Voyager 1နှစ်လွန်ခဲ့တဲ့အနှစ်40လွှတ်လိုက်တဲ့အချိန်မှာရွှေနဲ့လှုပ်ထားတဲ့ဓာပြားလေးထည့်ပေးလိုက်ပါတယ်အဲ့ဓာပြားလေးထဲမှာဗမာလိုမင်္ဂလာပါလို့နှုတ်ခွန်းဆက်စကားလေးပါပါတယ်အဲ့တော့ဘဲအချိန်ဘဲနေရာမှာလူသားတွေလောက်မဟုတ်လို့ရှိရင်လူသားတွေတဲ့ပို့ပြီးအသိဉာဏ်ရှိတဲ့တက်ရှိသရွာများဒီ Voyager 1နှစ်ကိုတွေ့ခဲ့လို့ထုတ်ကြည့်နိုင်တယ်ဆိုလို့ရှိရင်ဒီအတန်နေကြရမယ်။ Voyager ဂျိုးတူနှစ်ခုကအခုဆိုလို့ရှိရင်နေဆက်ကြဝလာရဲ့အစွန်းကိုကျော်သွားပြီးတော့အခုတိုင်သိပ္ပံအချက်လက်များကိုပို့ရရှိပါတယ်။ဒါအလွန်တရာမှကိုအောင်မြင်မှုတစ်ခုလို့ဆိုနိုင်ပါတယ်။နောက်တစ်ခုကတော့ Tesla ကားထုတ်တဲ့ကုမ္ပဏီဟာ SpaceX ဒုံးမြတ်တိဆောက်တာ15နှစ်ကြာခဲ့ပါပြီ။အာကာသယာဉ်မှုစက်အစားအစာတွေပစ္စည်းတွေထည့်ပေးလိုက်တဲ့အပိုင်းဟာဒုံးမြတ်ရဲ့အပေါ်ဆုံးအဆင့်မှာရှိပြီးတော့အောက်ဘက်ကတော့ဒီဒုံးပြန်ကြီးကိုလွတ်တင်တဲ့ဟာဖြစ်ပါတယ်လွတ်တင်တဲ့ဟာအရင်တော့ကပြန်မတုံးတော့ဘူးအခုကျတော့လွတ်တင်လိုက်တဲ့ဒုံးပြန်ကိုမူလလွတ်တင်တဲ့စင်ပေါ်ကိုပြန်ရောက်အောင်ဒါမှမဟုတ်ထောင်ကြီးတစ်ခုပေါ်အတားလေးပြန်ရောက်အောင်ပြန်ထိန်းနိုင်တဲ့ဤပညာကိုဒီနှစ်ထဲမှာအောင်မြင်တဲ့အတွက်တုံးပြီးသားဒုံးပြန်အခွင့်ကြီးကိုပြန်တုံးလို့ရပါတယ် NASA ရဲ့နောက်ထပ်အစီအစဉ်တွေကတော့နေဆက်ကြဝလာရဲ့ဂျူရီတွေကအကြီးဆုံးဂျာတပရီဂျူရဲ့အောက်ကာပြန်ပေါ်မှာပေါ့နော်ဒါရေတွေလည်းရှိနိုင်တယ်တက်ရှိသရွာတွေလည်းရှိခဲ့တယ်လို့ထင်တဲ့အတွက်အဲ့ဒီအပေါ်ကိုဂျိုဒုများလွတ်ဖို့ဒီနှစ်စပြီးတော့စီစဉ်နေပါပြီ။နောက်တစ်ခုကအာကာသယာဉ်မှူး12ဦးကိုဒီနှစ်ထဲမှာထပ်ပြီးတော့ရွေးထားပါတယ်။နောက်ဆုံးတိဆောက်ထားတဲ့ Space Launch System ဆိုတဲ့ဒုံးပျံကြီးနဲ့လဘော်ကိုစင်ဖို့ပထမဦးဆုံးရွေးချယ်ထားတာဖြစ်ပါတယ်။ဒီအာကာသယာဉ်မှူးတွေပဲနောက်10နှစ်15နှစ်လောက်နေဖြင့်အင်္ဂါဂျူပေါ်ကိုသွားဖို့အတွက်လည်းဖြစ်နိုင်ပါတယ
်။2018ခုနှစ်မှာစိတ်သိပ္ပံဆိုင်ရာတုတ်တက်မှုတွေကအတော့ကိုများပါတယ်။
စေတူတေသနာမှာလေးဖြတ်သွားပြီးတော့ကိုလက်လှုပ်ရှားလို့မရတော့တဲ့အခြေအနေကိုပုံမှန်အတိုင်းပြန်လဲလှုပ်ရှားမှုရနိုင်တဲ့ဤပညာကိုဒီနှစ်ထဲမှာစပြီးတော့စမ်းသပ်တာအောင်မြင်ပါပြီ။နောက်စေတူတေသနာဤပညာမှာမျိုးရိုးဗီဇာနဲ့ပါလာတဲ့ယောဂဝိညာဉ်ကိုကုဗ္ဗဤပညာတွေတိုးတက်လာပါတယ်။ကင်ဆာယောဂတို့နှလုံးယောဂရှင်မဟုတ်ဘဲနဲ့ဤကင်ရဲ့ဝန်းနဲ့မှာရှိတဲ့တရေသားလေးမှာယောဂကို DNA ကိုခွဲစိတ်ပြီးပြန်ပြီးတော့ဗီဇာကိုပြောင်းပေးတဲ့ဤပညာနဲ့မွေးလာမဲ့ကလေးကျမ်းမာလာအောင်လုပ်တဲ့ဤပညာကိုစပြီးစမ်းတာအောင်မြင်ပါပြီ။နောက်တစ်ခုကတော့တက်ရှိသရွာတွေဒီကုလုံးဘယ်လိုဤဆောက်ထားလဲဆိုတဲ့တက်ရှိသရွာစက်ကလစီတွေမြေပုံကိုဇီဝနည်းပညာရှင်တွေစတင်ပြီးတော့ရေးဆွဲမှာဖြစ်ပါတယ်။လူသားတွေရဲ့ကလစီပေါင်းကတန်ထောင်ပေါင်း30 40လောက်ရှိပါတယ်။အဲ့ဒါကိုတစ်ခုချင်းစီကလစီဖွဲ့စည်းပုံတွေကိုတေးချာချာမြေပုံကြီးတစ်ခုလို့ဖြန့်ပြီးကြည့်လို့ရတဲ့ဟာကိုစပြီးတော့သူတို့စူးစမ်းနေပါပြီ။
ဒီပညာဆိုင်ရာထူးထူးခြားခြားတိုးတက်မှုတွေလည်းဒီနှစ်မှာပဲတွေ့ရပါသေးတယ်
။အင်တာနက်ပေါ်မှာကျွန်တော်တို့ပစ္စည်းဝယ်တဲ့အခါငွေချေတဲ့စနစ်ကိုတယ်လီဖုန်းပေါ်ကနေဖြစ်ဖြစ်ကွန်ပျူတာပေါ်ကနေဖြစ်ဖြစ်ဝယ်တဲ့အခါဝယ်တဲ့လူရဲ့မျက်နှာပုံပန်းသဏ္ဍာန်မြင်မှတာလေငွေချေနိုင်တဲ့ဤပညာကိုစပြီးတော့သုံးကြည့်နေပါပြီ။နောက်တစ်ခုကတော့ဆယ်လူလာဖုန်းဆယ်ဖီရိုက်တဲ့ပုံစံမျိုးလိုပဲကင်မရာတစ်မျိုးထွင်ပါတယ်။ပတ်ပတ်လေမြင်ကွင်းတစ်ခုလုံးကိုရိုက်နိုင်တဲ့ကင်မရာကိုဒီနှစ်စပြီးတော့စမ်းပြီးတော့ရောင်းအောင်ရောင်းနေပါပြီ။နောက်တစ်ခုကတော့နေရောင်ကနေတရားစစ်တာထုတ်တဲ့ဆိုလာပြားတွေပေါ့နော်။အဲ့ဒီဆိုလာပြားတွေကနေရောင်ကနေပြီးတော့တရားစစ်တာထုတ်နိုင်တဲ့ပမာဏအလွန်ကျွန်းရလို့ရှိရင် 25 ရာခိုင်နှုန်းပဲရပါတယ်။ဘာဖြစ်လဲဆိုနေရောင်ထုတ်တဲ့အနီးအောက်ရောင်ကြီးအဝေးဆုံးနေရာရောင်ကြီးတွေကြတဲ့အခါကျအပူရောင်ကြီးတွေဖြစ်တဲ့အတွက်အဲ့ဒီကနေပြီးတော့မှဒီတရားစစ်စွန့်အင်ထုတ်လို့မရသေးပါဘူး။90ရာခိုင်နှုန်းလောက်အထိလျှက်စစ်စွန့်အင်ကိုတန်းပြောင်းနိုင်ဖို့အတွက်ကိုအခုနီးတစ်မျိုးထွင်ပါတယ်။အနီးအောက်ရောင်ကြီးကနေအပူပြောင်းလိုက်မယ်။အရန်ကိုပူလာတဲ့1000စင်တီဂရိတ်လောက်အထိကိုပူသွားတဲ့အထိအောင်လုပ်ပြီးတော့မှအဲ့ဒီအပူကနေပြီးတော့လျှက်စစ်စွန့်အင်ကိုပြန်ပြီးတော့ပြောင်းလို့ရတဲ့နီးပညာပါ။အဲ့ဒီပစ္စည်းလေးတွေကကာဗွန်နန်နိုကျူဘလို့ခေါ်ပါတယ်။အဲ့ဒါလေးတွေနဲ့လျှက်စစ်ထုတ်တဲ့ဆိုလာပြားကိုတီထွင်လို့ရပါပြီ။
computer ကိုယ်တိုင်ကို program ကိုကိုရေးပြီးကိုလုပ်ကိုကိုလှုပ်လာနိုင်ပါပြီ
အဝေးပြေးလမ်းမကြီးပြေပေါ်မှာကုန်ကားကြီးတွေဆိုလို့ရင်မောင်းတူမဲ့ဆန်းတက်ပြီးတော့တီထွင်တာအောင်မြင်နေပါပြီလူရီရဲ့ computer ရဲ့ program ကိုရေးပြီးတော့မှ computer ကိုအလုပ်လုပ်ခိုင်းပါတယ်ခု computer ကို၌ကိုကသူ့ဟာသူ program ရေးပြီးအလုပ်လုပ်အဲ့ဒါပဲမှာအရေးကြီးတယ်လေဆိုရင်ဒီခုနကုန်ကားကြီးတွေမောင်းတဲ့အခါရှေ့မှာကားတစ်ခုခုကဖြတ်ဝင်လိုက်တယ်ဆိုလို့ရှိရင်မတိုက်အောင်ချက်ချင်းဆုံးဖြတ်ရတယ်ဝင်မတိုက်အောင်လာနေတဲ့ဟာကိုဘယ်လိုလုပ်ရမလဲဆိုတာကိုသူကိုယ်တိုင်စဉ်းစားပြီးတော့သူကိုယ်တိုင် program ပြန်ရေးပြီးတော့မှ तू ကမတိုက်အောင် break out မလားလမ်းကိုဖယ်မလားဆိုတဲ့ဟာကို तू ကဆုံးဖြတ်ချက်ချတာပေါ့နော်အဲ့ဒီနည်းပညာဒီနှစ်စအောင်မြင်လာပါပြီ
ဒီနှစ်ထဲမှာအစပြုလိုက်တဲ့ထူးခြားတဲ့တိုးတက်မှုတစ်ခုကတော့အပေါ်ဆုံးဖြစ်တဲ့ hydrogen တန်းဝေကိုအခဲဖြစ်အောင်စမ်းသပ်နိုင်ရတာပ
ါ Harvard Tech တို့ ယူပဗေဒနဲ့ဓာတုဗေဒသိပ္ပံပညာရှင်အဖွဲ့ကအပေါ်ဆုံးအနုမြူဖြစ်တဲ့ hydrogen တန်းဝေကိုအခဲသဘာဝဖြစ်အောင်ဒီ microscope အောက်မှာပြုလုပ်နိုင်ခဲ့တဲ့ချိန်ကြလို့ရှင်အလွန်တရာသုံးဝင်တယ်လို့ပြောလင့်ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
်အခုတစ်နှစ်တွင်မြန်မာနိုင်ငံကြီးမှာညဉ့်ညာရေးဖွံ့ဖြိုးရေးဆိုင်ရာအခက်အခဲတွေကဲဆန့်ချက်တွေရင်ဆိုင်ခဲ့ကြရသလိုပဲရခိုင်မြောက်ပိုင်းကရင်ဂျာရေးကိစ္စလိုမျိုးကြီးမားတဲ့စင်ခေါ်ချက်တွေပါကြုံခဲ့ရပါတယ်ဒီပေါ်တုံ့ပြန်မှုတွေမှာဝေဖန်ပစ်တင်မှုတွေရောချီးကျူးထောက်ခံမှုတွေပါရရှိခဲ့တဲ့မြန်မာအစိုးရရဲ့တနှစ်တွင်းဆောင်ရွက်ချက်တွေပေါ်မှာသုံးသပ်လိုပါတယ်အထူးသဖြင့်တော့ဒီ2018ခုနှစ်အတွင်းမြန်မာဒီမိုကရေစီရေးဟာရှေ့တိုးလာသလားနောက်ဆုတ်သွားသလားတက်နေသလားသရရှင်တွေရဲ့ထင်မြင်ယူဆချက်တွေကိုလည်းသိလိုပါတယ်အခုစနေနေ့ညဒိုင်းဒီလိုက်အစည်းအဝေးမှာမြန်မာဒီမိုကရေစီတနှစ်တာသုံးသပ်ချက်ကိုဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိများလို့လည်းသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းဒီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာလိုက်ဖြစ်စီအတန်ဖိုင်လိုက်ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ့်သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။စနေနေ့ညဓာတ်ရိုက်လိုက်ဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့သရရှင်တွေကိုထမင်းဖိတ်ခေါ်ပါစေ။စနေနေ့မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းနိုမီတာ30 40 49 50နဲ့လိုင်းလိုက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါရရှင်။အခုတော့သတင်းအချင်းချုပ်ကိုကိုရနိုင်ပြောပြပေးပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကကန်ဒါပြည်နယ်မှာဒီကနေ့မနက်စောပိုင်းကတေကံမုံခွဲတိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်6ယောက်ထပ်မံနေသေဆုံးပြီးတော့အိဒေတာကတမူတူပါဝင်10ယောက်ဒဏ်ရာရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။မုံခွဲတိုက်ခိုက်သူဟာဖောက်ခွဲပစ္စည်းတွေတင်ဆောင်ထားတဲ့သူ့ရဲ့ Humvee စစ်ဖက်3 truck ကနဲ့မောင်ခဲမှာရှိတဲ့ရဲစခန်းကိုဝင်တိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့အမျိုးတော်ဖြစ်တိမပြပြီအမေရိကန်တန်ယုံကိုအဲ့ဒီကိုရွှေ့မယ်ဆိုတဲ့အမေရိကန်ဆိုရရဲ့ဆုံးဖြတ်ချက်ကိုလက်မခံဘဲပယ်ချတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂထွေထွေညီလာခံမှာမနေ့ကချမှတ်လိုက်ပါတယ်။အီဂျစ်ကကမခရလို့တဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုထည့်သွင်းစဉ်းစားဖို့အတွက်ချာဇာပရီနေ့မှာအရေးပေါ်ထွေထွေညီလာခံတရက်ကိုကျင်းပဖို့ပါလက်စတိုင်းကတောင်းဆိုခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။ရခိုင်ပြည်နယ်ကစစ်စင်ရေးတွေမှာကြီးကြပ်တာဝန်ယူခဲ့တဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမူဟောင်းဗိုလ်ချုပ်မောင်မောင်ဆိုကိုအရေးယူတန်းခတ်တဲ့ဆင်းမှာအမေရိကန်ပြည်ထောင်စုကထည့်သွင်းလိုက်တဲ့အပေါ်အမေရိကန်အောက်လွတ်တော်ဒီမိုကရက်ပါတီအမတ်များအဖွဲ့ကြီးကဲဂျိုးခရော်လီကကြိုဆိုလိုက်ပါတယ်။ဒါမဲ့လည်းရင်ဂျာဒုက္ခသည်တွေပေါ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဗိုလ်ချုပ်မောင်မောင်ဆိုတယောက်ထည့်ကျူးလွန်ခဲ့တာမဟုတ်တဲ့အတွက်ပါဝင်ပတ်သက်တဲ့စစ်တပ်အရာရှိအားလုံးကိုအရေးယူတန်းခတ်ဖို့အောက်လွတ်တော်မှဂျိုးခရော်လီကကြာသပတေးနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကမ္ဘာတော်ကလူခွင့်ချိုးဖောက်မှုတွေနဲ့ဆက်ဆက်ပြီးတော့ရေးယူတန်းခတ်မှုအစ်စ်တွေချမှတ်လိုက်တဲ့လူပုဂ္ဂိုလ်73ယောက်ထဲမှာမြန်မာနိုင်ငံကဗိုလ်ချုပ်မောင်မောင်ဆိုကိုအမေရိကန်အစိုးရကထည့်သွင်းလိုက်တာဖြစ်ပါတယ်။တန်ကိုရီးယားနိုင်ငံကပြည်သူ့အကြီးဆုံးမိသားစုပိုင်းစီးပွားရေးလုပ်ငန်းကြီးဖြစ်တဲ့ Lotte Company ရဲ့မိသားစုဝင်တွေကိုအလွဲသုံးစားလုပ်မှုအတော်များများအတွက်တောင်ကိုရီးယားတရားရုံးကဒီကနေ့တောက်ချန်နေမှာပြစ်ဒဏ်တွေအသီးသီးချမှတ်လိုက်ပါတယ်။ဆိုမျိုးအလဲပိုင်းခရင်တရားရုံးက Lotte Company များအဖွဲ့ဥက္ကဋ္ဌရှင်တော်မင်းကိုယုံကြည်မှုကိုအလွဲသုံးစားလုပ်မှုနဲ့ဆိုင်းငံ့ထောင်ဒဏ်တစ်နှစ်နဲ့၈လချမှတ်ခဲ့ပါတယ်ခင်ဗျာ။
တရင်အချင်းချက်ကိုကိုရနိုင်ပြောပြပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လို့ရမှုကကိုညာဝဲအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဝဂနာရောဘတ်ဖြစ်ပါတယ်။ကျွန်မရှာဖောင်ပါ။ဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ View American အတန်ညပဲမြန်မာဘာသာအစည်းအဝေးကိုည9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။တော်ရရှင်များအားလုံးရှင်လင်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.